Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်ဒီ American တန်ရဲ့2019ခုနှစ် February လ9ရက်ကြာသပတေးညပိုင်း9:00ကနေ10:00အထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ American သမ္မတ Donald Trump ရဲ့အခွန်မတန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမဲ့လုပ်ငန်းစဉ်ပထမခြေလှမ်းဖြစ်သမ္မတရဲ့အခွန်ပေးဆောင်မှုမှတ်တမ်းတွေနဲ့ပတ်သက်လို့အောက်လွှတ်တော်ကော်မတီမှဒီနေ့ကြေညာမှာဖြစ်ပါတယ်2008မြန်မာနိုင်ငံကဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်မှာစတင်ကြိုးပမ်းနေတဲ့ပေါ်ကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စားလှယ်ကကြိုဆိုလိုက်ပါတယ်ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြေညာပေးမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနာဆင်ရမယ့်သတင်းလွှာမှာတော့ငင်းငင်းရဖို့ဆိုရင်ပြည်သူအလုံးပါဝင်လက်ခံနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုရှိဖို့လိုတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောပါတယ်
။ငင်းငင်းရဖို့ဆိုလို့ရှိရင်အများပြည်သူကနေပြီးလက်ခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုလည်းလိုအပ်ပါတယ်။ကျမတို့ရဲ့ပြည်သူတွေအလုံးကြားမှာလည်းရင်ကြားစေ
တောင်ကြီးမြို့အဝေးရာမိဘုံပြန်ကွင်းမှာလှုပ်တဲ့80မိနစ်မြောက်ရှမ်းပြည်နယ်နေအခမ်းအနားမှာပြောတဲ့မိန့်ခွန်းမှာပြောသွားတာပါ။သတင်းပြေဆုံးကုန်နောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းလွှာနဲ့အတူဖွဲ့စည်းပုံပြင်ဆင်ရေးတိုင်းသားနိုင်ငံရေးပါတီတွေရဲ့အမြင်သဘောထားတွေကိုစူးစီးတင်ပြခြင်းနဲ့ချင်းပြည်နယ်တောင်ပိုင်းမတူပီမြို့ကကြေးရွာတချို့မှာဒေသခံတပ်မတော်တပ်ဖွဲ့ကညမထွက်ရအမိန်ထုတ်ပြန်ထားတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ဒုတိယပိုင်းနိုင်ရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်။
American သမ္မတ Donald Trump ရဲ့အခွန်မှတ်တမ်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမဲ့လုပ်ငန်းစဉ်ပထမခြေလှမ်းဖြစ်သမ္မတရဲ့အခွန်ပေးဆောင်မှုမှတ်တမ်းနဲ့ပတ်သက်လို့ဒီမိုကရက်တစ်ဦးဆောင်တဲ့အောက်လွှတ်တော်ကော်မတီတစ်ခုမှဒီနေ့ကြေညာမှာဖြစ်ပါတယ်။သမ္မတရဲ့ဗန်နာရေးအကျိုးစီးပွားတွေဟာသူ့ရဲ့မူဝါဒရေးအဆုံးဖြတ်ချက်တွေနဲ့လောရက်တွေကိုတွန်းအားဖြစ်စေခဲ့တာဆိုတာတွေကိုတော့ပြီးခဲ့တဲ့လကစလို့အောက်လွှတ်တော်မှာလူများစုဖြစ်ထိန်းချုပ်လိုက်တဲ့ဒီမိုကရက်တစ်ဦးဆောင်တဲ့လွှတ်တော်ကော်မတီတွေစတင်စုံစမ်းနေတာပါ။ခွန်ပေးဆောင်တဲ့မှတ်တမ်းတွေဟာကိုရီးကိုရာကိစ္စဖြစ်ပေမဲ့အခွန်စနစ်လှုပ်ထုံးလုံနည်းဆိုင်ရာလွှတ်တော်ကော်မတီဥက္ကဋ္ဌအနေနဲ့ဘယ်သူ့ကိုမဆိုအခွန်မှတ်တမ်းတွေထုတ်ပြန်ပေးဖို့တောင်းဆိုနိုင်တဲ့အခွင့်အာဏာရှိပါတယ်။ထရန်ရဲ့အခွန်ပေးဆောင်ထားတဲ့မှတ်တမ်းနဲ့ပတ်သက်လို့သမ္မတရွေးကောက်ပွဲမဲဆွယ်ရင်ကစလို့အငင်းပွားစရာတွေကြုံခဲ့ရသလိုပွင့်လင်းမြင်သာမှုကိုပြသတဲ့အနေနဲ့အခွန်မှတ်တမ်းတွေထုတ်ဖော်ပြသလို့ရှိတဲ့အစဉ်လာကိုဖောက်ပြပြီးလူစုရှင်ကြားထုတ်မပြောဘဲထားခဲ့တာပါ။သမ္မတရွေးကောက်ပွဲမှာပြန်ပြည့်ဖြစ်ခဲ့တဲ့နိုင်ငံရေးဝန်ကြီးဟောင်းဟီလိုင်းကလင်တန်ဟာဆိုရင်လည်းသူ့ရဲ့အခွန်မှတ်တမ်းကိုထုတ်ပြထားပါတယ်။သမ္မတ Trump ကတော့သူ့ကိုယ်ပိုင်ဗန်နာရေးအခြေအနေကိုစစ်ဆေးဖို့ဒီမိုကရက်လွှတ်တော်မှတ်တည်ရဲ့ကြိုးပမ်းမှုတွေဟာလုံပိုင်ခွင့်မရှိဘဲသမ္မတတယောက်ပေါ်ချင်းချောက်တဲ့လောက်ရဖြစ်နေပယ်ချထားတာပါ။နိုင်ငံရေးအော်လန်ဒီနဲ့တက်ခတ်တဲ့လောက်ရဖြစ်တဲ့အကြောင်းလဲဒီနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။မနေ့တုန်းကအင်ဗီရိုမှာကျင်းပတဲ့အခမ်းအနားတစ်ခုအတွင်းမှာလဲသူ့ရဲ့ဗန်နာရေးအခြေအနေကိုစုံစမ်းစစ်ဆေးမဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဒီမိုကရက်ကိုယ်စားအတန်းရှစ်ဖာနာမည်ရဖို့အတွက်လုံပိုင်ခွင့်မရှိတာကိုလုပ်ဖို့ကြိုးစားနေတာဖြစ်တဲ့အကြောင်းလဲဝေဖန်ပြောဆိုခဲ့တာပါ။
American နဲ့ဆက်လုံခြုံရေးအသုံးစရိတ်အတွက်လွှတ်တော်ထူးကော်မတီမှဆွေးနွေးနေကြတာသဘောမတူတာတွေရှိနေပေမဲ့နောက်ဆုံးရက် February 15ရက်မတိုင်ခင်မှာသဘောတူညီမှုရနိုင်တယ်လို့လွှတ်တော်အမတ်တွေကပြောကြားခဲ့ကြပါတယ်။လက်ရှိခွင့်ပြုထားတဲ့အစိုးရအသုံးစရိတ်အတွက်နောက်ဆုံးရက်ဖြစ်တဲ့ February 15ရက်ရောက်လို့မှသဘောတူညီမှုမရရင်တော့အစိုးရလုပ်ငန်းတွေနောက်ထပ်တစ်ချိန်ရပ်ဆိုင်းရတဲ့အခြေအနေရောက်နိုင်ပါတယ်။ Republican နဲ့အတိုက်ခံ Democrat Party တို့ကအထက်နဲ့အောက်လွှတ်တော်အမတ်တွေပါဝင်တဲ့အထူးကော်မတီကနယ်ဆက်လုံခြုံရေးအသုံးစရိတ်အပါအဝင်အစိုးရအသုံးစရိတ်သဘောတူညီမှုရနိုင်ဖို့အတွက်ညှိနှိုင်းဆွေးနွေးနေတာပါ။ American အကောက်ခွန်နဲ့နယ်ဆက်ကာကွယ်ရေးဌာနတာဝန်ရှိသူတွေနဲ့လွှတ်တော်ကော်မတီဝင်တွေတီးထန့်တွေ့ဆုံဆွေးနွေးမှုတွေလည်းလုပ်နေပါတယ်။သမ္မတ Donald Trump ကတော့နေဆက်တတိုင်းကာစရိတ်ဒေါ်လာ 5.8 ဘီလီယံအတီးပြုတ်ပေးဖို့အခိုင်အမာတောင်းဆိုနေတာပါမက္ကဆီကိုနေဆက်လုံခြုံအောင်တတိုင်းကာမလားဤပညာတွေသုံးပြီးကာကွယ်မလားစသဖြင့်ဘလို့ပုံစံနဲ့လုံမလဲဆိုတဲ့အပေါ်မှာနှစ်ဖက်လွှတ်တော်အမတ်တွေကြားမှသဘောထားကွဲနေကြဆဲဖြစ်ပါတယ်ဒါပေမဲ့သဘောတူညီမှုရအောင်ညှိနှိုင်းနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအထူးကော်မတီဝင်တွေကပြောကြားခဲ့ကြပါတယ်2019ဘဏ္ဍာနှစ်အတွက်အစိုးရအသုံးစရိတ်ကိုလွှတ်တော်မှသဘောမတူနိုင်ခဲ့တဲ့အတွက် American သမိုင်းမှာဒီအစိုးရလုပ်ငန်းတွေအကြာရှည်ဆုံးပြီးခဲ့တဲ့လကရပ်ဆိုင်းခဲ့ရတာပါသဘောတူညီမှုရအောင်ညှိနှိုင်းဆွေးနွေးဖို့သတင်းသုံးပတ်အချိန်ပေးပြီးတော့အစိုးရလုပ်ငန်းတွေကို February 15ရက်မတိုင်ခင်အထိပြန်လည်လည်ပတ်နေတာဖြစ်ပါတယ်
ဗင်နီဇွဲလားနိုင်ငံကိုအမေရိကန်နဲ့ပြည်ပနိုင်ငံတွေကလူသားချင်းစာနာမှုအကူအညီတင်ပို့မှုတွေကိုတားမြစ်ဖို့အထူးကနေဇက်တခုကိုစစ်သားတွေကပိတ်ဆို့တားမြစ်လိုက်ပါတယ်။ဗင်နီဇွဲလားနဲ့ကိုလံဘီယာနိုင်ငံကြားနေဇက်တရအလဲမှာကြီးမားတဲ့လေမုံရောင်ရေတင်ကားတစ်စင်းနဲ့အပြရန်ကုန်တစ်တားကြီးနှလုံးကိုချပြီးပိတ်ဆို့ထားလိုက်တယ်လို့ကင်းလဲဆောင်ချက်နေတဲ့လက်နက်ကင်တပ်ဖွဲ့တွေကလည်းနေဇက်ဖြတ်ကူးဖို့ကြိုးပမ်းသူတွေကိုလက်ပြန်ခိုင်းနေပါတယ်။စာစာနဲ့စေဝါပါဝင်ဗင်နီဇွဲလားနိုင်ငံကိုဒေါ်လာတန်30အကူအညီပေးဖို့အမေရိကန်ကအကြေပြုထားတာပါ။ဒါပေမဲ့ဗင်နီဇွဲလားနိုင်ငံဟာသတောင်းစားတိုင်းပြည်မဟုတ်သလိုအကူအညီတွေကိုလက်ခံလိုက်ရင်အမေရိကန်ကကျူးကျော်ဖို့လမ်းပွင့်ပေးသလိုဖြစ်မယ်ဆိုပြီးသမ္မတနီကိုလတ်စ်မာဒူရိုကအကူအညီတွေမယူဖို့ပယ်ချထားပါတယ်။ရင်းနှင်းငတ်ရတဲ့ဝင်ငွေပေါ်မှာအထူးကအားထားနေရတဲ့ဗင်နီဇွဲလားနိုင်ငံစီးပွားရေးဟာကမ္ဘာတဝန်းလောင်စာဆီဆီချဆင်းမှုတွေအချင်းပြေချဆမ်းမှုတွေနဲ့ဆိုရှယ်လက်မူဝါဒတွေကြောင့်ချဆင်းမှုတွေနဲ့ကြုံနေရတာပါ။အစားအစာလောင်စာဆီနဲ့အခြေခံလူသုံးကုန်တွေရှာပါနေပြီးထိမနိုင်သိမရငွေချေးဖောက်ပွားမှုပြဿနာကြုံနေရတဲ့အတွက်တန်းနဲ့ချီတဲ့ဗင်နီဇွဲလားနိုင်ငံသားတွေအိနီချင်းကိုလံဘီယာနိုင်ငံကိုထွက်ခွာနေကြပါတယ်။သမ္မတမာဒူရိုအစိုးရနဲ့ယာယီသမ္မတဖြစ်ကြေညာထားတဲ့တိုက်ခံခေါင်းဆောင်အမျိုးသားလွတ်တော်ဥက္ကဋ္ဌဟွမ်ကွာဒိုတို့ကြားနိုင်ငံရေးအရပြည်လည်မှုမရနိုင်ပဲဖြစ်နေချိန်မှာပဲလူသားရေးစံနာမှုအကူအညီတွေကိုတားမြစ်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်၊ကနေဒါနဲ့ဥရောပသမ္မတ EU ဖွဲ့ဝင်နိုင်ငံတော်များပါဝင်နိုင်ငံပေါင်း40ကျော်ကတော့ပြီးခဲ့တဲ့သမ္မတယူကော့ပွဲဟာအတုရောင်သာဖြစ်တာကြောင့်ယာယီသမ္မတဖြစ်တာဝန်ယူဖို့ကြေညာထားတဲ့အတိုက်ခံခေါင်းဆောင်ကိုထောက်ခံမှုပေးထားကြပါတယ်။
American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ Vietnam နိုင်ငံမှာ February 28ဒုတိယကြိမ်တွေ့ဆုံမဲ့ထိပ်သီးဆွေးနွေးပွဲကနေကောင်းမွန်တဲ့တိုးတက်မှုတွေဖြစ်လာဖို့တောင်ကိုရီးယားကမျှော်လင့်နေပါတယ်။ဒီလကုန်တွေ့ဆုံကြတဲ့အခါမှာကောင်းမွန်တဲ့တိုးတက်မှုတွေဖြစ်ထွန်းအောင်လုပ်နိုင်လိမ့်မယ်လို့တောင်ကိုရီးယားအစိုးရဘက်ကမျှော်လင့်ကြောင်းတောင်ကိုရီးယားသမ္မတပြောခွင့်ရသူ Kim Il-sung ကပြောပါတယ်။တစ်ဖက်နဲ့တစ်ဖက်ဆစ်ဖြစ်ခဲ့တဲ့ American နဲ့ Vietnam ဟာအခုတော့မိတ်ဆွေတွေဖြစ်နေကြတာကြောင့် American နဲ့မြောက်ကိုရီးယားတို့သမိုင်းဝင်တွေ့ဆုံပွဲအတွက် Vietnam နိုင်ငံကိုရွေးချယ်တာအသင့်တော်ဆုံးဖြစ်တယ်လို့လည်းသူကပြောပါတယ်။ American လွှတ်တော်မှသမ္မတ Trump အင်္ဂါနေ့ကပြောကြားခဲ့တဲ့နိုင်ငံတော်အခြေပြမင်ခွန်းအတွင်းမြောက်ကိုရီးယားခေါင်းဆောင်နဲ့ဒုတိယအကြိမ်တွေ့ဆုံမယ်ဆိုတာကိုကြေညာခဲ့တာပါ။နျူကလ িয়ার ကင်းစင်ရေးအတွက်အများကြီးဆက်လုပ်သွားဖို့လိုသေးတယ်ဆိုတာကိုလည်းသမ္မတ Trump ကမင်ခွန်းနဲ့မှအတိအမှတ်ပြုပြောပါတယ်။ဒါပေမဲ့သူနဲ့ Kim Jong Un ရဲ့ဆက်ဆံရေးကကောင်းမွန်တယ်လို့ American သမ္မတကအဆိုပါတယ်ရှင်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အငင်းပွားစရာတွေကြုံနေရတဲ့မြန်မာနိုင်ငံရဲ့2008ခုနှစ်ဖွဲ့စည်းရေးချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ရေးလွှတ်တော်မှာစတင်ကြိုးပမ်းနေတဲ့အပေါ်ကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်ဆိုင်ကကြိုဆိုလိုက်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတရဖွဲ့စည်းမဲ့အစီအစဉ်ကိုလွှတ်တော်ကမဲခွဲတည်ပြုလိုက်တာဟာမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်မျှော်လင့်ထားတဲ့အပြည့်အစုံဆောင်ဖြစ်ထွန်းမှုတစ်ခုဖြစ်တဲ့အကြောင်းလူ့ခွင့်ရေးထုတ်ကိုယ်ဆိုင်ရန်ကြီးလေးကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါခြေခံဥပဒေကိုပြင်ဆင်ဖို့ပြည်သူတွေလှူလာနေသလိုပြည်သူတွေရဲ့ဆန္ဒကိုလည်းပူးပေါင်းကော်မတီကဖြည့်ဆည်းပေးဖို့လေဒီမိုကရေစီရဲ့ပြည်ရင်ပြောင်းလဲမှုတွေလုပ်ဖို့ပြက်ကွက်နေတယ်ဆိုပြီးမြန်မာစိုးရဘော်ဝေဖန်နေတဲ့လူ့ခွင့်ရေးထုတ်ကိုယ်ဆိုင်ကတိုက်တွန်းထားပါတယ်ဒီမိုကရေစီမဆန်တဲ့ကန့်သက်ချက်တွေပါဝင်နေတယ်လို့အများကဝေဖန်နေကြတဲ့2008ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ဖို့2015ရွေးကောက်ပွဲမဲဆွယ်စည်းရုံးမှာကြေညာပြုထားပေမဲ့အစိုးရတက်တန်းတဝက်ရှိလာတော့မှသာပြင်ဆင်ဖို့စတင်ကြိုးပမ်းလာတာလည်းဖြစ်ပါတယ်လို့တော်လည်းမှာတက်မလို့သားကိုစလဲလေးပုံတစ်ပုံနေရာယူထားပြီးအရေးပါတဲ့လုံခြုံရေးဖွဲ့စည်းတွေကိုလည်းစစ်တပ်ကထိတ်ချုပ်ခွင့်ပြုထားတဲ့ခြေခံဥပဒေကိုမပြင်းနိုင်မချင်းမြန်မာနိုင်ငံကိုဒီမိုကရေစီတန်းပြည့်ဖြစ်လက်ခံနိုင်မှာမဟုတ်တဲ့အကြောင်းလဲလူ့ခွင့်ရေးထုတ်ကိုယ်စလဲကပြောဆိုခဲ့တာပါဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းမဲ့အစီအစဉ်ကိုတော့လွတ်တော်မှာမနေ့တုန်းကပဲမဲခွဲတည်ပြုထားတာဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာရေရှည်ခံတဲ့ငြိမ်းချမ်းရေးအတွက်အမေရိကန်ဦးဆောင်တဲ့နိုင်ငံသားတပ်တွေနိုင်ငံတဲကနေရုတ်သိမ်းသွားဖို့အဓိကဖြစ်တယ်လို့တာလီဘန်နဲ့ဩဇာညောင်းတဲ့အာဖဂန်တိုက်ခိုက်ခေါင်းဆောင်တွေကပြောကြားလိုက်ကြပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာထူးထူးခြားခြားနှစ်ရက်ကျင်းပခဲ့တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာအခုလိုပြောကြားခဲ့ကြတာပါ။အာဖဂန်တဲကနေအမေရိကန်တပ်တွေအ мян ဆုံးထွက်သွားရေးကိုအမေရိကန်တို့နဲ့ညှိနှိုင်းဆွေးနွေးနေတယ်လို့တာလီဘန်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်မိုဟာမက်အာဘတ်စတန်နီခါဇာယာပြောပါတယ်။ အာဖဂန်နစ္စတန်အတွက်အဓိကနဲ့ဆန္ဒကနိုင်ငံသားတပ်တွေမရှိတော့ဘဲငြိမ်းချမ်းတည်ငြိမ်တဲ့နိုင်ငံဖြစ်ဖို့နဲ့ဘယ်ဘက်ကမှဝင်ရောက်ဆွတ်ဖက်ခြင်းမခံရဖို့ဖြစ်တယ်လို့အာဖဂန်သမ္မတဟောင်းခါမစ်ကာဇိုက်ကလည်းပြောကြားခဲ့ပါတယ်။ဆွေးနွေးပွဲပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းတာလီဘန်နဲ့အမေရိကန်ကြားတိုက်ရိုက်ဆွေးနွေးမှုတွေကိုထောက်ခံဖို့အတွက်မူအဖြစ်သဘောတူခဲ့ပါတယ်။အခုလိုတာလီဘန်နဲ့အာဖဂန်အစိုးရဆန့်ကျင်သူတွေမော်စကိုမြို့တော်မှာဆွေးနွေးနေကြတာကိုအာဖဂန်သမ္မတအက်ရှရက်ဂန်ဒီကဝေဖန်ပြီးတော့ဖွဲ့စည်းပုံအရရွေးကောက်ခံထားရတဲ့သူ့ရဲ့အစိုးရထိခိုက်အောင်လုပ်တာဖြစ်တယ်လို့နိုင်ငံရေးအတိုက်အခံတွေကိုဝေဖန်ခဲ့ပါတယ
်။အစ္စလာမ်ဘာသာနဲ့ကိုယ်ပိုင်အုပ်ချုပ်နေတယ်လို့ကြေညာထားတဲ့ IS အစွန်းရောက်ဒီပေါ်အောင်ပွဲခံနိုင်ဖြစ်တဲ့အကြောင်းရှေ့သတင်းပတ်သက်လို့တရားဝင်ကြေညာနိုင်မယ်လို့မျှော်လင့်နေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒီလောက်ထိမြင်းမြန်ဆန်ဆန်ဖြစ်မယ်လို့ဘယ်သူမှတော့ထင်မထားတဲ့အကြောင်းလဲ IS သွေးကြွတဲ့ချင်းမုံကြီးလက်တွဲကြိုးပမ်းနေတဲ့ကမ္ဘာတစ်ဝန်းကမဟာမိတ်တွေရဲ့ဝါရှင်တန်ကမနေ့တုန်းကစီးပွားပွဲမှာသမ္မတထရန့်ကပြောဆိုလိုက်တာပါ။အဲဆွန်ရောက်တွေပေါ်ရန်နှုံးပြေအောင်ပွဲခံနိုင်ကြောင်းရှေ့သတင်းပတ်သက်တရားဝင်ကြေညာကောင်းကြေညာနိုင်မှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။အမေရိကန်ကာဝေးနဲ့ထောက်လိုင်းအရာရှိတွေကတော့ S ဖွဲ့ဝင်တက်ခဲရီသမား1500လောက်ဟာစီးရဲနဲ့ငါစတူရန်ကီလိုမီတာ50လောက်ရှိတဲ့နေမြင်မှာခြေကုပ်ယူထားဆဲဖြစ်တယ်လို့ယူဆထားပေမဲ့လည်းသတိကြီးကြီးထားတုံ့တက်နေကြဆဲဖြစ်ပါတယ်
။ဟောင်ကောင်မှာတရုတ်နိုင်ငံတော်တချင်းကိုမလေးမစားပြုသူကိုရာဆွေးမှုနဲ့အရေးယူတဲ့မတင်ဥပဒေချမ်းကိုဟောင်ကောင်လွှတ်တော်မှာတင်သွင်းလိုက်ပါပြီ။နိုင်ငံတော်တချင်းကိုလူသိရှင်ကြားရည်ရွယ်ချက်ရှိရှိစော်ကားမှုမှန်သမျှနဲ့စီးပွားရေးအရအတုံးချရင်ထောင်ဒဏ်3နှစ်နဲ့ဒေါ်လာ6300လောက်နဲ့ညီမျှတဲ့ငွေဒဏ်ချမှတ်ဖို့အတွက်ဥပဒေချမ်းမှအစိုးပြုထားပါတယ်။ဒါရီမကမူလာဒန်းနဲ့အလဲဒန်းကျောင်းတွေမှာတရုတ်နိုင်ငံတော်တချင်းနဲ့တချင်းရဲ့နောက်ခံသမိုင်းကိုမဖြစ်မနေတင်ကြားဖို့လည်းဥပဒေချမ်းထဲမှာထည့်သွင်းထားပါတယ်။တရုတ်လက်အောက်ပြန်ရောက်သွားတဲ့ဟောင်ကောင်မှာဒီမိုကရေစီစိတ်သုံးလာနေပြီလို့ဟောင်ကောင်ပြည်သူအများစုကခံစားနေကြပြီးတော့2014ခုနှစ်ကမအောင်မြင်ခဲ့တဲ့ Umbrella Movement လို့တည်ကြတဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုနောက်ပိုင်းတရုတ်နိုင်ငံတော်တချင်းအပေါ်တော်တော်လေးခါခါတီးတီးဖြစ်လာခဲ့ကြပါတယ
်
ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့တာပါအခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ငြိမ်းချမ်းရေးရဖို့ဆိုရင်ပြည်သူအလုံးပါဝင်လက်ခံနိုင်တဲ့ဖွဲ့စည်းပုံအခြေခံတစ်ခုရှိဖို့လိုတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောပါရယ်တောင်ကြီးမြို့အဝေးယာမိဘုံမြန်ကွေးမှာလုပ်တဲ့82နှစ်မြောက်ရှမ်းပြည်နယ်နေအခမ်းအနားမင်ကွန်းမှာဒီလိုထည့်ပြောသွားတာပါ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်ရှင
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီတရားဖွဲ့စည်းပုံဗိုလ်တော်ဦးနေမှာပြောင်းစုလွှတ်တော်ကအတည်ပြုလိုက်ပြီးနောက်တစ်နေ့မှာပဲအခြေခံဥပဒေပြင်ဆင်ရေးနဲ့ Federal Democracy ပြောင်းစုတည်ဆောက်ရေးဆိုတာတွေကိုဒေါက်ဆန်းစုကြည်ကသူ့ရဲ့မိန့်ခွန်းထဲမှာထည့်ပြောသွားတာပါ
ငြိမ်းချမ်းရေးရဖို့ဆိုလို့ရှိရင်အများပြည်သူကနေပြီးတော့လက်ခံတဲ့ဖွဲ့စည်းပုံရေးအခြေခံဥပဒေတစ်ခုလည်းလိုအပ်ပါတယ်အခြေကျမတို့ရဲ့ပြည်သူတွေအားလုံးကြားမှာလည်းရင်ကြားစေဖို့ဟာအင်တာမအရေးကြီးပါတယ်ကျမတို့ရည်ရွယ်ချက်တွေပန်းတိုင်တွေတစ်ခါတူပြီးမှလည်းဘယ်လိုပုံစံနဲ့ဒီပန်းတိုင်ကိုခြိတက်သွားမယ်ဆိုတဲ့အတွေးခေါ်တွေဟာကွဲလဲတာပါပဲဒီဟာတွေကတကယ်ကိုကျမတို့ပြည်တော်စုပေါ်မှာစေတနာထားမယ်ဆိုလို့ရှိရင်ဖြည့်ရှင်းလို့မရတဲ့ပြဿနာတွေမဟုတ်ပါဘူးအားလုံးဟာအလျှော်တွင်းလုပ်ဖို့အစဉ်သင်းရှိတယ်အားလုံးရဲ့အဓိကရည်ရွယ်ချက်ကတော့ချမ်းသာကြွယ်ဝတာယာငြိမ်းချမ်းတဲ့ပြည်တော်စုကြီးပဲဖြစ်တယ်ဆိုလို့ရှိလို့ရှိရင်ကျမတို့မတူကွဲပြားတဲ့စိတ်သဘောထားတွေကိုညှိယူဖို့ဟာအခက်အခဲရှိမှမဟုတ်ပါဘူး
ပြည်သူလူထုရွေးကောက်တင်မြှောက်တဲ့အစိုးရတရက်နဲ့တိုင်းဒေသစည်းလုံးညီညွတ်ရေးကိုလှုပ်ဆောင်နေပေမဲ့လည်းအားလုံးမျှော်လင့်ထားတဲ့ Federal Democracy ပြည်အောင်စုအဆင့်ကိုမရောက်သေးဘူးဆိုတာကိုလည်းဒေါက်ဆန်းစုကြည်ကပြောသွားပါဗျ။က
ျွန်တော်တို့အားလုံးမျှော်မှန်းတဲ့ကြားလုံးလိုလားတဲ့စစ်မှန်တဲ့ Federal Democracy ပြည်အောင်စုအဆင့်ကိုတော့မရောက်သေးဘူးဆိုတာအားလုံးအသိပဲဖြစ်ပါတယ်။ဒီကိုရောက်အောင်လို့ဆက်သွားဖို့ဟာကျွန်တော်ရဲ့တာဝန်ဖြစ်ပါတယ်။ကျမတို့မျိုးဆက်တည်းရဲ့သမိုင်းဘေးတာဝန်လို့ပြောလို့ရှိရင်မှားမယ်မထင်ပါဘူး။ဒါကြောင့်မလို့နိုင်ငံတနိုင်ငံတိုးတက်ဖို့ဖွံ့ဖြိုးဖို့အောင်မြင်ဖို့ဆိုလို့ရှိရင်ပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုဟာမဖြစ်မနေရှိရမယ့်ကိစ္စတရားဖြစ်ပါတယ
်။ရှမ်းပြည်နယ်တောင်ကြီးမြို့မှာရှမ်းပြည်နယ်နေအခမ်းအနားအဖြစ်ကျင်းပနေချိန်မှာပဲတနိုင်ငံလုံးအပြစ်ခတ်ရစဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားရဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ကတော့82ကြိမ်မြောက်ရှမ်းအမျိုးသားနေအဖြစ်သူတို့ရဲ့ဌာနချုပ်ရှိရာလွယ်တိုင်းလျံမှာကျင်းပပါတယ်ရှမ်းအမျိုးသားနေလို့သတ်မှတ်ကျင်းပရတာနဲ့ပတ်သက်ပြီး RCSS ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးဆိုင်ငင်းက VOA ကိုအခုလိုပြောပါတယ်
တော့ရှမ်းပြည်နယ်ရောတုံးတာပေါ့နော်ဒါတဲ့အစိုးရဘက်ကတရားဝင်တုံးနေတဲ့အတုံးလုံးဒါပေမဲ့ကျွန်တော်တို့ဘက်ကတော့အမျိုးသားနေဆိုတဲ့ဟာနေထူးနေမြက်ပေါ့ကျွန်တော်တို့ရှမ်းပြည်အမျိုးသားအားလုံးနဲ့တက်ဆိုင်တဲ့နေထူးနေမြက်ဖြစ်တယ်ဆိုပြီးတော့ကျွန်တော်တို့ကရှမ်းပြည်အမျိုးသားနေလို့ပြောတာဖြစ်ပါတယ်ဒီဖက်ဒရယ်နဲ့ဒီမိုကရေစီကိုအခြေခံတဲ့ပြည်ထောင်စုကိုကျွန်တော်တို့တည်ဆောက်မှာဖြစ်တယ်လေဒါကြောင့်မို့အခုတော့ဟိုတော့နိုင်ငံရေးဆွေးနွေးပွဲကနေတဆင့်ပဲကျွန်တော်တို့ကဒီကျွန်တော်လိုချင်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်ရမှာဖြစ်ပါတယ
်နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ဟာရှမ်းပြည်နယ်အရှေ့ပိုင်းနဲ့ရှမ်းပြည်တောင်ပိုင်းမြို့တွေစီကိုဖေဖော်ဝါရီ9ရက်နေ့ကစလို့တွားရောက်ခဲ့ပြီးတော့ဒေသခံတွေနဲ့တွေ့ဆုံနေရဖြစ်ပါတယ်ပြီးခဲ့တဲ့ရက်တွေကတာချီလေးမိုင်းယောင်ကျိုင်းတုံမိုင်းတုံမိုင်းဆက်မြို့တွေစီကိုတွားခဲ့ပြီးအခုတောင်ကြီးမြို့မှာရောက်နေတာပါမိုင်းတုံကနေမိုင်းဆက်ကိုတတ်မတော်လေရင်နဲ့ခီးဆက်တဲ့အချိန်လေရင်တက်သွားပြီးတိတ်မကြခင်မှာပဲဒေါန်ဆန်းစုကြည်လိုက်ပါသွားရဲရင်စီယူစိတ်နာကြောင်းမိုင်းတုံမှာရေးပေါ်ပြန်ဆင်းခဲ့ရပြီးရဲရင်ပြန်ပြောင်းပြီးတော့ခီးဆက်ခဲ့ရပါတယ်ဒီဖြစ်ရမှာစွန်ပြချက်မှန်မှန်နဲ့စနစ်တကျလွတ်ဆောင်ခဲ့တဲ့အတွက်တတ်မတော်နဲ့ရဲရင်မှုကိုဒေါန်ဆန်းစုကြည်ကကျေးဇူးတင်စကားဆိုတဲ့အကြောင်းခီးစင်မှာအတူလိုက်ပါသွားရဲ့နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားမှုချုပ်ဦးစော်ထေကိုကူကားပြီးသတင်းတွေမှာဖော်ပြကြပါတယ်
ကိုယ်စော်ထဲတဲ့ရင်ပေးပို့ထားတာပါရှင်။ VOE ကအခုထုတ်လွှင့်ပေးနေတဲ့ Radio Season ကို VOE ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းကျမတို့ထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနှာဆင်နိုင်ပါတယ်။အခုတစ်ဆက်တည်းနှာဆင်ရမယ့်တဲ့ရင်လွှာမှာတော့2008ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းဖို့လွှတ်တော်မှာအတည်ပြုလိုက်ပေမဲ့တက်မတော်သားကိုယ်စားလှယ်တွေကန့်ကွက်ခဲ့ကြတာအပါအဝင်တခြားပါဝင်တဲ့တိုင်းရင်းသားတွေနဲ့တက်သည့်ပညာရှင်တွေမပါဝင်တာကြောင့်အာနာယ NLD ပါတီရဲ့လှုပ်ဆောင်ချက်တွေအောင်မြင်နိုင်ပါမလားဆိုတဲ့အပေါ်စိုးရင်စိတ်တွေထွက်ပေါ်နေပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးတိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့အမြင်သဘောထားတွေကိုစုစည်းပြီးကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင်။
2008ဖွဲ့စည်းပုံအခြေခံဥပဒေကိုစောလင်စွာပြင်ဆင်နိုင်ရေးပူးပေါင်းကော်မတီတရဖွဲ့စည်းရေးအတွက်အရေးကြီးအဆိုကို NLD ပါတီကတင်သွင်းပြီးဖေဖော်ဝါရီလ6ရက်နေ့ကပြည်ထောင်စုလွှတ်တော် COA မှာမဲခွဲအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒီအဆိုကိုတင်သွင်းတဲ့အချိန်မှာတမတော်သားကိုယ်စားလှယ်အားလုံးကတပိုင်နဲ့ထပြီးကန့်ကွက်ခဲ့တာကြောင့်လွှတ်တော်မှာအမှတ်နေရာ25ရာခိုင်နှုန်းယူထားတဲ့တမတော်သားကိုယ်စားလှယ်တွေရဲ့ထောက်ခံမှုရနိုင်ပါမလားဆိုတဲ့တန်တရားတွေရှိနေတာပါ။အဘလို့လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲဖို့အတွက်လွတ်တော်အမှတ်85ရာခိုင်နှုန်းကျော်ကထောက်ခံမှသာအတည်ပြုနိုင်မှာဖြစ်တဲ့အတွက်တိုင်းရင်းသားခေါင်းဆောင်တွေအပါအဝင်နိုင်ငံရေးပါတီတွေနဲ့လေ့လာသုံးသပ်သူတွေအကြားအောင်မြင်မှုရှိမရှိဆိုတဲ့အပေါ်မေးခွန်းထုတ်နေကြတာဖြစ်ပါတယ်။တမတော်သားကိုယ်စားလှယ်တွေရဲ့ပူးပေါင်းပါဝင်မှုမရှိရင်တော့နိုင်ငံရေးအရအများထွက်နိုင်တာကလွဲလို့ဖွဲ့စည်းပုံပြင်ဆင်ရေးဟာအောင်မြင်နိုင်ခြင်းမရှိဘူးလို့ SNDP ပါတီကတည်ပေါ်မြို့နယ်မဲဆန္ဒနယ်ကိုစားပြုဒီလိုတော့ကိုစလေဟောင်းဦးရထွန်းကသုံးသပ်ပါတယ
် NLD ပါတီအနေနဲ့ကတကယ်အောင်မြင်ဖို့မဟုတ်ဘူးနိုင်ငံရေးအရာငါတို့ကပြင်ပြင်တယ်တမတော်ကမထောက်ခံလို့တမတော်ကမပြင်ပြင်လို့ပါဆိုတော့နိုင်ငံရေးရည်ရွယ်ချက်အရာဆိုရင်တော့နိုင်ငံရေးရည်ရွယ်ချက်အရာတော့အောင်မြင်တယ်ဆိုပြီးတော့ကျန်ဦးလို့ပြင်ဆင်ရတော့မအောင်မြင်ဘူးအဲ့ဒါလို့ဖြစ်ချင်လဲဖြစ်မှာပဲဗျာသူတို့ရည်ရွယ်ချက်ကသူတို့ခလာကတော့သူတို့အင်မာမဲ့ဥပဒေကြမ်းအပေါ်မှာလည်းကြည့်ရမယ်နော်သူတို့ရည်ရဲ့အတိုင်းတမတော်သားကိုယ်စားလှယ်တွေကအာမယ်ခမြောက်ဆင်းနေမယ်ဆိုလို့ရှိရင်တော့အဲဒီတမတော်သားကိုယ်စားလှယ်တွေတက်ကအလဲသူတို့ရဲ့ရည်ရဲ့ချက်ကရိုးရိုးသားသားပဲပြင်နေတာအတွက်မဟုတ်တာလို့ယူဆရင်သူတို့ပါကြမယ်ပါပြီးရင်ဆင်းနေကြလို့ရှိရင်တော့ဒီဘူးဘုံချေရဦးတွေပြင်ဆင်ရတာချက်တော့မဟုတ်တစ်ချက်တော့မဟုတ်ပေါ့နော်ပြင်ဆင်တင်လိုက်တဲ့ဟာတွေဘူးဘူးအောင်မြင်နိုင်တဲ့အလားအလာရှိပါတယ
်လက်ရှိမှာတော့2008ဖွဲ့စည်းပုံတွေကတမတော်ဘက်ကပြင်ဆင်ဖို့ဆန္ဒရှိတဲ့အချက်တွေကိုစပြီးပြင်ဆင်တာကအဆင်ပြေနိုင်လိမ့်မယ်လို့လည်းဦးရထွန်းကပြောပါတယ
်အောင်လဲအောင်မြင်နေခြင်းနဲ့အဲဒီနည်းနည်းလေးဒီငြိမ်းချမ်းရေးအတွက်လည်းအပြည့်ရှိနေမယ်ဆိုလို့ရှိရင်တော့တော်ကဘောတည်နိုင်တဲ့ဒီဖက်ဒရယ်ပုံစံကိုပုံပြီးတော့ပုံပြီးတော့ရောက်စေတဲ့တက်ထမ်းချက်မျိုးပေါ့ဥပမာအဲ့ဒီတော့တူတာမျိုးတွေပေါ့။ဒီဟာမျိုးတွေကိုဒီလိုပြင်လိုက်တာနဲ့နောက်ဒီနဲ့ဆက်ဆက်နေတဲ့အားတွေကပြီးတော့အဲ့ဒီရတယ်ဗျ။အဲ့ဒီဟာတွေရေးပြီးတော့ပြင်မယ်ဆိုရင်တော့လက်လက်ကန်ခင်သားဖွဲ့စည်းတွေအတွက်လည်းတော်တော်လေးကိုပြင်ရစရာဖြစ်သွားမယ်လို့ထင်တယ
်။ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌ Common Ground အောင်ခမ်းကလည်း NLD ပါတီကိုဝိုင်းရံပေးမဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့တပ်သိပညာရှင်ပိုင်းအားနည်းနေတဲ့အတွက်ဖွဲ့စည်းပုံပြင်ဆင်နိုင်ရေးဖြစ်နိုင်ခြေနည်းနေတယ်လို့ယူဆကြောင်းသုံးသပ်ပါတယ်။
ကျွန်တော်အမြင်မှာတော့အခုလက်ရှိ
ုလုပ်နေတဲ့ပုံစံမျိုးနဲ့တော့အလုပ်ဖြစ်နိုင်ဖို့တော့ဖြစ်ပါလား။ဘာလို့လဲဆိုတော့အခုကဒီလွတ်တော်ထဲရနေတယ်၊သွားနေတယ်ဆိုတော့လွတ်တော်ထဲမှာအဲကျွန်တော်ဘယ်လောက်ရှိလုပ်နိုင်မလဲ၊ဘယ်လောက်ရှိခံနိုင်မလဲဆိုတဲ့အပိုင်းတွေရှိတယ်။အခုကစစ်တပ်ကမပါတဲ့အပိုင်းတွေကဒါအခက်အခဲဖြစ်ပါလိမ့်မယ်။အခုလုပ်နေတဲ့ပုံစံမျိုးလေးတော့လွယ်လွယ်လေးနဲ့တော့အလုပ်ဖြစ်မှာတော့ကျွန်တော်အမြင်ရမလို့ပါ
မြန်မာနိုင်ငံမှာတိုင်းရင်းသားတွေအားလုံးတန်းတူညီမျှအောင်လှုပ်ဆောင်ပေးနေမှာဒါစစ်မှန်တဲ့ Federal ပြည်ထောင်စုစနစ်ကိုဖော်ဆောင်နေမှာဖြစ်ကြောင်းလဲ Comground Arm Khan ကပြောပါတယ
် Federal ပြည်ထောင်စုကိုတည်ဆောက်ဖို့ဆိုရင်1948ခုနှစ်ပြည်လုံးစာချုပ်ရဲ့အချက်လက်ဒီလိုပါတပါတဲ့ယူဆောင်ပြီးတော့တိုင်းရင်းသားတွေရဲ့အကုန်လုံးလိုလားချက်ပြီးဒီညီမျှဖြစ်တဲ့ပြည်ထောင်စုစနစ်ကိုတည်ဆောက်ပါတာလေစစ်မှန်တဲ့ Federal ပြည်ထောင်စုလက်ချက်မှာဒါပြီးမှ Call အခြေခံဥပဒေတွေလည်းဒီလိုမျိုးစစ်မှန်ပဲကျွန်တော်ဒီစီကိုသွားနိုင်တယ်လို့တော့မြင်ပါတယ်
။2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်နိုင်ငံရေးပါတီအသီးသီးနဲ့တမတော်သားကိုယ်စားလှယ်တွေကိုတင့်လျော်တဲ့အချိန်မှာဖိတ်ခေါ်ဆွေးနွေးညှိနှိုင်းသွားမှာဖြစ်ကြောင်းနဲ့အဲ့ဒီဆွေးနွေးပွဲမှာတတိပုဂ္ဂလကိုယ်စားလှယ်တွေပါဝင်ရေးပူးပေါင်းကော်မတီရဲ့တာဝန်လှုပ်ပိုင်ခွင့်ရပိုင်ခွင့်နဲ့တက်တန်းတွေကိုလည်းသတ်မှတ်ပေးသွားမှာဖြစ်ကြောင်းပူးတွဲကော်မတီဖွဲ့စည်းရေးအတည်ပြုပြီးတဲ့နောက်မှာအမျိုးသားလွတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်ကလွတ်တော်ကိုတင်ပြခဲ့ပါတယ်ခင်ဗျာ။
အရာရှင်များရှင်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ရေးပူးပေါင်းကော်မတီတရဖွဲ့စည်းမဲ့အစီအစဉ်ကိုလွှတ်တော်ကမဲခွဲအတည်ပြုလိုက်ပါပြီ။အခြေခံဥပဒေပြင်ဆင်ရေးလွှတ်တော်မှာထောက်ခံမှုရဖို့လိုအပ်တဲ့တက်မတော်သားကိုယ်စားလှယ်တွေကတော့အစိုးတင်ချိန်မှာကန့်ကွက်တာတွေရှိခဲ့ပေမဲ့ပြင်ဆင်ရေးကိုမူအားဖြင့်မကန့်ကွက်ဘူးလို့လည်းပြောနေပါတယ်။စတင်ရေးဆွဲအတည်ပြုချိန်ကစလို့အငင်းပွားစရာတွေကြုံခဲ့ရတဲ့အခြေခံဥပဒေပြင်ဆင်ရေးလက်တွေ့ဖြစ်နိုင်ချေအလားအလာဘယ်လောက်များရှိပါလဲ။ဘယ်နေရာကစပြီးပြင်ဖို့လိုမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကပြုစုပါရရှင
်။ VOA ဓာတ်ရိုက်လေးလိုက်စီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညတိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ချင်းပြည်နယ်ဆိုင်ရာသတင်းလွှာတပုတ်ကိုနားဆင်ရပါမယ်။ချင်းပြည်နယ်တောင်ပိုင်းမတူပီမြို့ကရက်ွက်ကြီးရွာတချို့မှာဒေသခံတပ်မတော်တပ်ဖွဲ့ကညမထွက်ရအမိန်ထုတ်ပြန်ထားပါတယ်။တခါမှမရှိဘူးသေးတဲ့ဒီညမထွက်ရအမိန်ထုတ်ပြန်ချက်ဟာပလက်ဝဘက်မှာတပ်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA တို့အကြားဖြစ်နေတဲ့တိုက်ပွဲတွေနဲ့ဆက်ဆံနိုင်တယ်လို့ယူဆတာလည်းရှိပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထဲအောင်ခန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။တပ်မတော်နဲ့ AA တို့ကြားမကြာခဏတိုက်ပွဲဖြစ်လေရှိတဲ့ချင်းပြည်နယ်ပလက်ဝမြို့နယ်နေမကြီးထိစပ်နေတဲ့ချင်းပြည်နယ်တောင်ပိုင်းမတူပီမြို့ပေါ်ကရက်ွက်တချို့နဲ့ဖနိုင်ငလိုင်ကြီးရွာတွေမှာညမထွက်ရအမိန်ကိုဖေဖော်ဝါရီ6ရက်နေ့ဗုဒ္ဓဟူးနေ့ညနေပိုင်းမှာထုတ်ပြန်လိုက်တာပါ။အမိတ်ထုတ်ပြန်ထားတဲ့ရက်ွက်တွေနဲ့ကြီးရွာတွေအနီးမှာခလာရ140တရင်ရှိပြီးညမထွက်ရအမိန်ကိုမြို့နယ်အုပ်ချုပ်ရေးမှူးကရက်ွက်နဲ့ကြီးရွာအုပ်ချုပ်ရေးမှူးတွေကိုခေါ်ယူပြောဆိုခဲ့တာဖြစ်ပါတယ်။ဒီချိန်လေးနဲ့ပတ်သက်လို့ဖနန်ကြီးရွာအုပ်ချုပ်ရေးမှူးဦးစင်ထန်ကဖီဂိုယိုကုလို့ပြောပါတယ်။
အဲ့အဲ့ဒါတက်မြက်တင်မှာပဲဟိုအမိန်ထုတ်ထားတယ်လေတက်မြက်တင်မှာညခုနကြီးကနေမနေ့9နာရီရဲ့ခေတ်တော့ပိုင်ခွန်မရှိဟိုတက်မြက်တင်မှာယင်းကကျမခုမရှိအဲ့ဒါပဲပြောတယ်တက်ပုံမရရခုမပြောရအဲ့ဒါပဲပြောတယ်လေရားလေးဆက်တက်နေသူဟိုဖနိုင်အေယွာစွန်ပနဲ့အတွင်းမှာပဲပြောတာ
နိုင်ကိစ္စတွေရှိရဆိုရင်တော့အကြောင်းကြားပြီးဖြတ်တန်းသွားလာလို့ရတယ်လို့ဦးစင်တန်းကပြောပါတယ်အရင်တုန်းကတခါမှထုတ်ပြန်မှုရမရှိသေးတဲ့ဒီလိုညမထွက်ရအမိန်ကြောင့်တော့သူတို့ရဲ့နေဆက်တူဝသွားလာနေထိုင်လုပ်ကင်တဲ့ကိစ္စတွေမှာထူးထူးခြားခြားတက်ရောက်မှုမရှိဘူးလို့နောက်ဒေတာကန်တူဖြစ်တဲ့ဦးစလောင်းကပြောပါတယ်ချင်းလူကွန်ရေးဖွဲ့ကအချက်လက်စုဆောင်တာဝန်ခံဆလိုင်းတရကတော့ဒီညမထွက်အမိန့်ထုတ်ပြန်တဲ့ပေါ်သူ့ရဲ့အမြင်ကိုခုလိုပြောပါတယ
်ကျွန်တော်ထင်တာတော့အခုပလိဝမြုံနယ်မှာအဲ့ဒီ AA တပ်နဲ့မြန်မာတပ်တဲ့စစ်ပွဲတွေဖြစ်နေတယ်အဲ့ဒါကြောင့်ဖြစ်နိုင်တယ်ပြီးတော့တပီမြုံနယ်မလေးအဲပလိဝမြုံနယ်ကနယ်ဆက်ချင်းထိစပ်နေတော့ကျွန်တော်တို့စစ်ရေးပြင်ဆင်မှုတစ်ခုဖြစ်မယ်လို့ကျွန်တော်ယူဆတာပေါ့နော
်မတူပီမြို့ပေါ်ကစံပေါင်းခိုးပွေ လောင်ပန်းငလားရက်ကွက်တွေနဲ့ဖနိုင်ငလိုင်ကြီးရာတွေမှာညမထွက်ရမိန်ထုတ်ပြန်တာဖြစ်ပြီးဘလောက်ထိကြာမယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူးခင်ဗျာ
ကိုထိုင်အောင်ခန့်သတင်းပေးပို့ထားတာပါရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်သမ္မတ ထရမ့်ကဗင်နီဇွဲလားသမ္မတနီကိုလက်စ်မာဒူရိုကိုဖြုတ်ချနိုင်မှုအတွက်စစ်အင်အားသုံးတဲ့နီလန်တစ်ခုကိုလည်းထည့်သွင်းစဉ်းစားဖို့ဖြစ်ကောင်းဖြစ်နိုင်တယ်လို့ပြောဆိုထားပါတယ်။ဒါကြောင့်တခြားနိုင်ငံတနိုင်ငံရဲ့ပဋိပက္ခအတွက်အမေရိကန်တပ်ဖွဲ့တွေစီလွတ်မယ်ဆိုရင်တာဝန်ခံမှုရဲ့နောက်မှာမရည်ရွယ်ပဲဖြစ်လာမယ့်အကျိုးဆက်တွေနဲ့လူအသက်တွေပေးဆပ်ရမယ့်အဖြစ်တွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေတိုးလာနေပါတယ်။ VOA သတင်းတောက် Brian Patton သတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးပါမယ်ရှင်။
ကောင်းပါပြီရှင်။သမ္မတထရမ့်ကဗင်နီဇွဲလားနိုင်ငံမှာအမေရိကန်စစ်အင်အားအသုံးပြုမယ်ဆိုတာကရွေးချယ်စရာနည်းလမ်းတစ်ခုဖြစ်တယ်လို့ပြောထားပါတယ်။ဒါပေမဲ့လွှတ်တော်မှာပြောတဲ့သူ့ရဲ့နိုင်ငံတော်အခြေပြမင်းကုန်းမှာတော့ကမ္ဘာတဝန်းအမေရိကန်စစ်တပ်ရဲ့ပါဝင်ပတ်သက်မှုဟာဇီးစကကြီးလာတဲ့အတွက်လျှော့ချဖို့လိုအပ်တယ်လို့ပြောပါတယ်
။ As a candidate for president, I loudly pledged a new approach.
သမရလောင်တယောက်အနေနဲ့ချင်းကပ်မှုအသေးတစ်ခုကိုကြဲကြဲလောင်လောင်နဲ့ကတိပေးထားပြီးဖြစ်ပါတယ်။ကြီးမြတ်တဲ့နိုင်ငံတွေကမပြီးဆုံးနိုင်တဲ့စစ်ပွဲတွေကိုမတိုက်ကြပါဘူးဗျာ
။ American အပါအဝင်လက်တင်အမေရိကန်နိုင်ငံအများစုနဲ့ဥရောပနိုင်ငံတွေက Venezuela နိုင်ငံရဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌ Juan Guaido ကိုနိုင်ငံရဲ့ဂျားဖြတ်ယာယီသမရအဖြစ်အသိအမှတ်ပြုထားပြီးဖြစ်ပါတယ်။သမရ Nicolas Maduro ကပြီးခဲ့တဲ့နှစ်သမရရွေးကောက်ပွဲမှာမတမာတာတွေလုပ်ခဲ့တာကြောင့်တရားမဝင်ဘူးလို့ American အပါအဝင်နိုင်ငံတော်များများကပြောဆိုနေတာဖြစ်ပါတယ်။ Maduro ရဲ့ Socialist မူဝါဒတွေကြောင့်ရေနံကျွေဝပြီးချမ်းသာလာတဲ့နိုင်ငံဟာစီးပွားရေးချွတ်ချုံကြငွေကြေးအဆမတန်ဖောင်းပွားစားနပ်ရိက္ခာနဲ့ဆေးဝါးတွေပြတ်လပ်ပြီးဆင်းရဲဒဏ်ခံနေရတဲ့တန်းနေချီတဲ့လူလူအုံကြွပြီးတော့နိုင်ငံကနေထွက်ခွာနေကြပါတယ်။သမ္မတမာဒူရိုပြုတ်ကြရေးဖိအားပေးတဲ့အနေနဲ့သမ္မတထရမ့်အစိုးရကဗင်နီဇွဲလားနိုင်ငံရဲ့ရေနံဝင်ငွေတွေကိုထိန်းချုပ်တာအပြင်စီးပွားရေးဖိအားတွေတိုးပြီးပေးနေပါတယ်။စီးရေးအရာဖိအားပေးတဲ့နီလန်းကိုထောက်ခံသူတွေကမူရည်စေဝါရောင်းဝယ်မှုတွေနဲ့ပါဝင်ပတ်သက်တယ်လို့စွပ်စွဲခံနေရပြီးနိုင်ငံရေးဖိနှိပ်မှုတွေတိုးပြီးလုပ်နေတဲ့မာဒူရိုအစိုးရဖြုတ်ချဖို့အတွက်စီးရင်အားသုံးမယ်ဆိုရင်ဗင်နီဇွဲလားပြည်သူအများစုကကြိုးစိုးကြလိမ့်မယ်လို့ဆိုပါတယ်။ Heritage Foundation ရဲ့နိုင်ငံရေးသူတွေသည်အနာကွင်ဒါနာကတော့စီရေးအရာရေးယူဖို့လိုအပ်တယ်လို့သုံးသပ်ပါတယ
်။ That seems to be a growing popular opinion by many Venezuelans.
ဒီမှုကျူးလွန်နေတဲ့အစိုးရကိုဖျောက်ချဖို့ကထိရောက်တဲ့စစ်အင်အားကိုသုံးတဲ့နည်းလမ်းပဲရှိရဲလို့ဗင်နီဇွဲလားအများစုကယူဆကြပါတယ်။ဒါဗင်နီဇွဲလားပြည်သူတွေကြားလူကြိုက်များလာတဲ့ထင်မြင်ယူဆချက်ဖြစ်ပုံရပါတယ်။
စီရီယာရေးယူမှာကိုစန့်ကျင်သူတွေကတော့ဗင်နီဇွဲလားနိုင်ငံရဲ့လူမှုအကြက်တဲပဋိပက္ခတွေဟာအမေရိကန်ရဲ့လုံခြုံရေးကိုချိမ့်ချောက်နေတဲ့အန်ဒီရတရမဟုတ်ဘူးလို့ထောက်ပြကြပါတယ်။အမေရိကန်မျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘိုလ်တန်ရဲ့မှတ်စုစာအုပ်မှာကိုလံဘီယာနိုင်ငံကိုစစ်သည်9000လို့လက်ရေးနဲ့ရေးထားတာကိုသတင်းတောက်တွေကသတိပြုမိပြီးတဲ့နောက်မှာဗင်နီဇွဲလားနေဆက်နာကကိုလံဘီယာနိုင်ငံတဲကိုအမေရိကန်စစ်သည်9000ဆေလွတ်နိုင်တယ်လို့ခန့်မှန်းနေကြတာဖြစ်ပါတယ်။အမေရိကန်ကြီးထက်ကောလိပ်ကပါမောက်ခအီဗန်အဲလစ်ကတော
့ You could imagine a possibility that if there were a need to go into Venezuela and do humanitarian
တကယ်လို့ Venezuela နိုင်ငံကိုလူဝတ်ချက်ရသွားကြရမယ်ဆိုရင်တော့မှလူမှုရေးအရာဆန္ဒမှုလုပ်ငန်းတွေဒါမှမဟုတ် Guaido အစိုးရနဲ့မြူသားလွှတ်တော်မတ်တွေကိုအကာအကွယ်ပေးဖို့စစ်ဆင်ရေးတွေလောက်ပဲလုပ်နိုင်အောင်လို့ဖြစ်နိုင်ခြေတွေကိုစဉ်းစားကြမှာပါ
နှစ်တွေနဲ့ချီပဋိပက္ခဖြစ်ပွားနေတဲ့ဗင်နီဇွဲလားနိုင်ငံမှာခိမီလက်နက်တွေတပ်ဆင်ထားတဲ့စစ်တပ်နဲ့တိုက်ဖို့ဆိုရင်အတော်လေးစွန့်စားရမှာဖြစ်တယ်လို့ဒေသတွေနဲ့မာဒူရိုကိုထောက်ခံသူတွေစိတ်အားပိုထက်သန်အောင်တွန်းပို့တယ်လို့လည်းဖြစ်နိုင်တယ်လို့လက်တင်အမေရိကကျွမ်းကျင်သူစီးပွားရေးနဲ့မူဝါဒရေးရာသုတေသီအလက်ဇန်ဒားမင်းကသုံးသပ်ပါတယ
်။ If the White House's goal is regime change in Venezuela
တကယ်လို့အင်ဘီရိုရဲ့ရည်မှန်းချက်ကဗင်နီဇွဲလားနိုင်ငံမှာအစိုးရပြောင်းလဲဖို့အတွက်ဆိုပါစို့အဲ့လိုပဲဖြစ်ပုံရပါတယ်အင်မီရောအနေနဲ့သူတို့ရဲ့လောက်ရက်ကနေထွက်ပေါ်လာမဲ့အကျိုးဆက်တွေနဲ့ပတ်သက်ပြီးအမေရိကန်ပေါ်ဗင်နီဇွဲလားနဲ့ဒေသတွင်းနိုင်ငံတွေရဲ့မကြေမနက်တုံ့ပြန်တာတွေနဲ့ရင်ဆိုင်ရမယ်ဆိုတာကိုစိုးရင်သိပါတယ
်ကနေဒါနိုင်ငံနဲ့တခြားအခရာကျတဲ့လက်တင်အမေရိကန်နိုင်ငံမဟာမိတ်တွေကလည်းဗင်နီဇွဲလားနိုင်ငံကိုစစ်အင်အားတုံ့ဖိအားပေးတာတွေမလုပ်ဖို့တတိပေးနေကြပါတယ်ရှင
်ဒေါက်ခင်ဆိုဝင်းပြောပြပေးခဲ့တာပါရှင်VOA ကိုအင်တာနက်ကနေအဝေးပိုင်းအကြံပေးစာတွေပေးပို့လို့ရတဲ့သောတာရှင်တွေနားဆင်လို့ရတဲ့တီးသချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရတော့ VOA American အသံမြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့ကြာတာပရိနေညပိုင်းထုံလင်းချက်တွေကိုလိုင်းဒိုမီတာ25 19 25နဲ့32တို့ကနေဆက်လက်ပြီးတော့ထုံလင်းပေးနေပါတယ်အခုဒုတိယပိုင်းနာယူဘက်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အကျမ်းမာရေးကဏ္ဍမြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
NLD ပါတီကောင်ရှိဖို့ကိုလည်းကျွန်တော်တို့စိတ်တော်စကားပြောချင်တယ်နောက်တစ်ခုကဒီရုပ်ထုအသေးအမှတ်စီဆောက်သွားတာကိုကျွန်တော်တို့ကကာကွယ်ရှုတ်ချတ
ယ်။ခရီးပြည်နယ်လွိုက်ကော်မြို့ကန္ဓာဟေဝံပန်းချံမှာဗိုလ်ချုပ်ကျေးရွာစိုက်ထူလိုက်တဲ့အပေါ်တိုင်းရင်းသားလူငယ်အဖွဲ့အစည်းတွေဝေဖန်မှုတွေမြင့်တက်နေပြီးတော့ကရင်ပြည်နယ်လူငယ်အင်အားစုကကိုတီးတီးပြောသွားတာပါ။တိုင်းရင်းသတင်းလွှာကန္ဓာမှာအပြည့်အစုံကိုနားဆင်ရပါမယ်။အခုအရင်ဆုံးတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာခြေဘွားအယွတ်ပြားရောင်ပြီးဖနှောက်နာတာနဲ့ပတ်သက်တဲ့အကြောင်းကိုအယိုးအထူးကုနဲ့ရန်ကုန်ပြည်သူ့ဆေးရုံကြီးအရေးပေါ်ကုသမှုဌာနကပါမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရေးပေါ်တဲ့ရိုးထုခုဆရာဝန်ကြီးဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီခြေဘွားအောက်မှာရှိတဲ့အရွတ်ပြားကြီးရှောင်ပြီးတော့ခြေဖနှောက်နားတဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တာများလားဆရာကြီ
းဟုတ်ပါတယ်ကျွန်တော်တို့ရေးပေါ်ဌာနကြီးရောရိုးထုခုဆရာဝန်တွေရောလာပြီးတော့ကြားတဲ့လူနာတွေထဲမှာလေဒူးနာရာရေခါနာရာရေလေပင်းနာရာရေပြီးဒီခြေဘွားအရွတ်ပြားရောင်လို့ခြေဖနှောက်နားတဲ့လူနာတွေကအများကြီးပဲညာတော့လာပြီးတော့ကြားလိ
မ့်ရှိပါဟုတ်ကဲ့ဆရာဒီကဘာကြောင့်အဓိကဖြစ်ရလဲဆရာအခုလိုဒီဖနှောက်နာတာလေ
ခြေပေါ်အမှာဖနှောက်နဲ့ခြေချောင်းလေးတွေကိုဆက်ွယ်ပေးထားတဲ့အရွတ်အပြားကြီးတစ်ခုရှိတယ်အဲဒီအရွတ်ပြားကြီးကတင်းလာတဲ့အခါမှာခြေထောက်ကကိုင်းပြီးတော့ဘုံရင်ဝိတ်ကိုပေါ့နော်ခန္ဓာကိုယ်ရဲ့အလေးချိန်ကိုတော့ခံနိုင်အောင်လို့စပရင်လိုမျိုးတော့လုပ်ထားတာဒါသဘာဝတိုင်းလုပ်တာအဲဒီအရွတ်ပြားကြီး over weight များလို့ဖြစ်ဖြစ်အသုံးပြုတာများလို့ဖြစ်ဖြစ်မတရရမြားလို့ဒီတမျိုးရဖြစ်တဲ့အခါကျရင်ခြေပေါ်ကအရွတ်ပြားတနည်းအားနေပြီးတော့တိတိလေးပြဲတာတို့နာတာတို့သူအဲ့ဒီကနေပြီးတော့စကြောင်တယ်ကြောင်ကန်းနေပြီးတော့ခနှောက်မှာသူကသွားထွယ်တာတော့ခနှောက်ဘက်ကနေပြီးတော့ဆွဲတဲ့အခါကျတော့အဲ့ဒီခနှောက်နာတယ်ဆိုပြီးတော့ဒီနာတွေကအများကြီးခံစားရလိမ့်ရှိတာပါနော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီဖြစ်ရခြင်းအကြောင်းရင်းတွေကရောဘာတွေရှိလဲဆရာအခုလိုဒီခြေပေါ်ကအရွတ်ပြားရောင်စေတဲ့အကြောင်းရင်းပေါ့
အခုသူတပြည့်တော့ကျွန်တော်ရှိလာပြနေတဲ့လူတွေမှာတော့အများကြီးအမှားတော့အတက်ပေါ့နော်၁၄၀ကျော်လာရင်အများကြီးဖြစ်တဲ့သူတပြည့်တော့နည်းနည်းလေးအတက်ကြီးလာလို့အုံများလာတဲ့အတွက်ကြောင့်ဖြစ်တဲ့အမျိုးဖြစ်နိုင်တယ်လို့မျိုးသမီးတွေကမျိုးသားတွေလည်းပို့ပြီးတော့ဖြစ်တာတွေ့ရတယ်။နောက်ဘဝလုံးနဲ့လူတွေပို့ဖြစ်တယ်ပေါ့။ဆိုတော့လည်းပဲအလုံးနဲ့လည်းဆိုင်တာပေါ့ကိုဘလို့အုံချတယ်လေဆိုတော့မတက်ရက်ပြီးလုံးလုံးရတဲ့လူတွေဒါများများရှောက်ရတဲ့ဒီလိုလူမျိုးတွေကဆိုပို့ပြီးတော့ဖြစ်တယ်။မတက်ရက်ရောက်တယ်ဆိုကျွန်တော်တို့ဆရာဝန်တွေကိုယ်တိုင်တော့ဖြစ်တာပဲ။ဆရာဝန်တွေကလည်းပဲသူကမတက်ရက်ပြီးတော့ပဲသူကလူနာရတယ်ကောင်းရတယ်ခွဲရဆေးရတယ်ဒီလိုမျိုးကြီးဥမာသပွဲထိုးလို့ចောင်းဆရာတို့မတည့်ရပြီးသင်ရတာတို့ဆက်ယုံမှာတခုခုတက်ဆင်းနေလူတွေပါတယ်မတည့်ရပြီးလို့ရတာဒီလိုလူမျိုးတွေကအဖြစ်များတာပေါ့နော်အထူးသဖြင့်တော့တစ်ခါကြည့်ရင်ကိုယ်ဝန်ဆောင်နေမှာတော့ body weight များလာတာပေါ့နော်ကိုယ်နဲ့လေးကျင်လာတယ်များလာတယ်ဆိုတော့နှောက်နာလာတယ်များခြင်းတော့ဖြစ်တယ
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီအားကစားအလုပ်များတဲ့သူတွေမှာရောဖြစ်တတ်သေးလားဆရာကြီ
းဟုတ်အားကစားအလုပ်များတဲ့ over use လို့ခေါ်တာပေါ့နော်ဆိုတော့အသုံးများတာပေါ့ဒီကောအထူးသဖြင့်တော့အားကစားမှာတော့မှဆိုင်းနေဖို့ပြေးရတော့ခုံနာတော့ဒီလိုလုပ်ရတဲ့သူမျိုးတွေမှာလည်းပဲသူကဟိုနည်းနည်းလေးလေးသူကပြေးရတယ်သူကနိပိုရီဝိတ်ကျတာမမှန်တဲ့အခါမျိုးကြတယ်အဲဒါဆုံးပြီးပြောရင်တော့ဟိုဘယ်လိုပြောမလဲပုံစံတစ်မျိုးတည်းကိုတစ်ခါတစ်ခါလုပ်ရတဲ့ပြေးရတာ ခုံရတဲ့ဟာဒီလိုသဘောမျိုးတွေဖြစ်နေရှိတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီဖြစ်နေတဲ့အကြောင်းတွေရှိသလားဥမာယောဂါတွေတချို့လို့
အဲတခြားယောဂါတွေကတော့အတူတူတော့ကျွန်တော်တို့တွေ့ရတဲ့လူတွေများများမှာတော့ဒီယောဂါကဥမာစီဂျိုတို့ဘာလို့လဲဆက်ဆက်နေရလို့လည်းဖြစ်နေတယ်တချို့ကျတော့လည်းပဲသူကဟိုမွေးရပါပေါ့နော်ခြေောက်ကတကယ်တော့နည်းနည်းလေးခုံးဝင်မှာ body weight ကို spring လို့ခံနေတာရန်ခုံးတဲ့လူတွေရန်ပြားတဲ့လူတွေဒီလိုမျိုးတွေမှာလည်းသူကများဖြစ်တာပေါ့နော်ကလေးကြတော့ပနောက်နာတယ်ဆိုရင်ခုနကြည်ဘွားရွတ်ကြာကြီးနာတယ်လို့ပဲထင်ပြီးပေါ့နေလို့လည်းမရဘူးကတော့ပနောက်နာတဲ့အကြောင်းရင်းတွေပေါ့နော်အာယုံကျော်ညတ်တာအမျိုးလေးရှိနိုင်တယ်သူကြတော့အလိုအသားကြည်တာတို့ဒီလိုမျိုးတွေလည်းရှိနိုင်တယ်နောက်ပနောက်အစ်စ်လေးတွေနာတာတို့ပါလို့အစ်စ်ရောင်းတာတို့ဒါတွေနဲ့လည်းသူကကျော်နေကြတာပေါ့နော်စစ်ဆေးဖို့တော့လိုတ
ယ်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီယောဂါဖြစ်မဖြစ်ကိုဆရာကြီးဒီသိနိုင်မဲ့အဓိကလက္ခဏာတွေဘာတွေရှိလဲဆရာ
အဓိကတော့သူကဒီပနောက်နာဘူနာနီယာစဘွားရုပ်ပြရအောင်လို့ပနောက်နာဘူနာနီယာနင်းတော့ထူးကြတယ်။ငြင်းနေနာနေတာမဟုတ်သူကအထူးသဖြင့်တော့မနေ့ရထဆိုရင်သူကပို့ပြီးတော့ဆိုးတယ်။တချို့ဆိုရင်ဆိုးကနေနဲ့သူကလဲကြမလို့တော့မှသူကလည်းနင်းမိတယ်လို့ဒီလိုမျိုးအိရထတဲ့အချိန်မှာခမလို့ခြေလမ်းစလမ်းနာနဲ့ဟိုဒီဝိတ်ကခြေကိုကျတယ်နဲ့သူကဆိုးကနေတာချို့ချော်လဲဆိုးချို့ချော်လဲအောင်းတောင်းတော့မဟုတ်ချို့လူနိုင်ကြလည်းဘယ်လိုပြောလဲဆိုတော့ပူတယ်ပေါ့စဘွားကြီးကပူနေတာမျိုးသဘောမျိုးနဲ့သူကပြတယ်။ဒါပေမဲ့သူကအဲ့ဒီချိန်ကတော့ညဘက်ကျတော့ဒီချီဘွားရွတ်ပြားကြီးရဲ့ကြောနေရတယ်။နေ့ချင်းမဘွေဝင်းနဲ့စနေလိုက်တာနဲ့စပြဲသွားတဲ့အခြေအနေမျိုးပေါ့လေ။အဲ့လိုစတယ်။ဒါပေမဲ့သူကတွေးပူနေလို့သူကအပြေးအပြေးနဲ့လှုပ်ရှားရင်းလှုပ်ရှားရင်းနဲ့တွေးပူနေတဲ့အခါကျတော့မသိဘူး။ဒါကြောင့်တနေ့ကလုံးလုံးနေတယ်မသက်ရက်တယ်လမ်းလျှောက်ရတယ်ပြည့်ရလောရဒီလိုလူတွေလုံနေတဲ့အခြေချက်တော့မသိတာ။နားနေပြီးတဲ့အခါကျတော့မှပြန်ထလိုက်တာပြန်ပြီးတော့ချီဘွားကိုနင်းမိတဲ့အခြေအနေတို့တအားနာ။ဆိုတာတခြားနာဖို့နိုင်တယ်မလို့တခြားနာဖို့နာနေတယ်ရောထောက်ချောက်ကိုနာနေတာမျိုးရှိနိုင်တယ်။နားရင်တတားတယ်ထောက်ချောက်လူပဲထတာနာနေတာအခုကကျတော့သူကဒီဘွားရုပ်ပြရအောင်လို့ပနောက်နာဖို့နာနေရတကယ်လို့လို့လုံနေတဲ့အချိန်ကျသူကနာလို့နာမနာမသိမေ့နေတဲ့အချိန်မျိုးတွေအစီအောင်ရှိတာပေါ့နော်ဒါသူ့ရဲ့ပုံစံနောက်တစ်မျိုးတော့အဲ့ဒီခြေပနောက်ရဲ့အရင်အတွင်းဘက်နေရာမှာပေါ့နော်အဖြစ်စီရင်လည်းသူကနာတယ်။ကျောင်းဝင်နေတဲ့ဘွားပြရင်လည်းကျောင်းနေအဲ့နေရာလေးကိုအမျိုးလေးနဲ့ဗေနီယာနာလေးဆို point ပြခိုင်းတော့အဲ့ပြခိုင်းတဲ့နေရာလေးဖြစ်စီလို့တအားနာတယ်နောက်တစ်ခါကျတော့ဒီတော့ကို stretch လုပ်လိုက်တော့ stretch ရတဲ့တော့ဒီမှာဒီ core ပြောဒီမျိုးတုပ်ကြည့်တဲ့အခါမှာလည်းအဲ့မတင်းပြီးတော့နာဒီလိုသဘောမျိုးပေါ့နော်နောက်တစ်ခုကတော့တခြားယောဂါတွေနဲ့ခွဲခြားဖို့ဆိုရင်တော့သူကကြောင်နေတာတို့တာကြီးလီရဲနေတာတို့ဒီလိုမျိုးတွေတော့မရှိဘူးသူကလေမသိတာဘူးသူကသိလိုက်ရင်တော့အနာ
ဟုတ်ကဲ့ဆရာကြီးအခုလိုဒီခြေဖွာအရွတ်ရောင်ပြီးတော့ခြေဖနောက်နာတာပေါ့နော်အဲ့ဒါနဲ့ဒီမှားရင်းယူဆနိုင်တဲ့အနေအထားတွေရောရှိတယ်လားဆရာ
ဟုတ်အဲ့ဒါလူနာတွေကိုကျွန်တော်တို့လာပြတဲ့အခါကျတော့လူနာတွေကဆိုဓမ္မရိုက်ချင်ကြတာပေါ့နော်ဓမ္မတကယ်လို့ရိုက်ချင်အများဖြင့်ဒီဖနောင်အတက်လေးတွေထွက်တာတွေ့ရတယ်ဖနောင်ရိုးကြီးရဲ့အောက်မှာစုကြုံလေးလို့အတက်ကလေးတွေအများဖြင့်တွေ့ဒီတက်ကလေးကြောင့်သူတို့ကနာတယ်လို့သူတို့ကထင်ကြပေါ့ဘာဖြစ်လို့လဲဆိုရင်သူတို့အချင်းချင်းပြောကြရင်ဖနောင်အတက်ထွက်တယ်ဖနောင်အတက်ထွက်တယ်ဒါပေမဲ့ဖနောင်အတက်ကလူတော်များများမှာတကယ်တော့ရှိပြီလား၁၀ယောက်မှ၁ယောက်ဓမ္မရိုက်ချင်ဖနောင်အတက်ကရှိအဲ့တော့သူကဖနောင်အတက်နဲ့ဒီခြေဘွားရွတ်ရောင်တာနဲ့ဓာတ်ရိုက်တော့မသက်ဆိုင်ဘူးနော်ဆက်မှုရှိတယ်လို့ပြောလို့ရတယ်ဒါပေမဲ့အဲ့ဒီမတက်တဲ့ပနောင်တက်ကြောင့်ခြေဘွားနာတာမဟုတ်ဘူးဒီခြေဘွားအရွတ်ပြိုးကြီးရောင်လို့ပနောင်တက်ကဟိုတက်တာပါသေးလို့ဆိုပြီးတော့အတက်ကရှိလာပြီးအရွတ်ကိုသူကယော့အောင်လုပ်ပေးတာပေါ့နော်ကျောင်းလို့တော့ပနောင်တက်ရှိနေလို့နာတာမဟုတ်ဘူးနာတဲ့လူတိုင်းမှလည်းပဲပနောင်တက်မရှိဘူးဒါကြောင့်မလို့ဟိုအများဖြင့်သူတို့ကဒီတက်ကြီးကိုခွဲပေးလိုက်ရင်ပျောက်မယ်အဲ့လိုတော့ထင်ကြတာပေါ့နော်အဲ့လိုမဟုတ်ဘူးဒီရွတ်ပြားကိုကျေးမနေအောင်ကျော်လေ့ကျင့်ရတယ်နေပုံထိုင်ပုံတွေသင်ပေးပြီးနေဖို့လိုတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးထားတာပါရှင်အခုဆက်ပြီးတော့ဒီတစ်ပတ်မြမရေးသုံးသက်ချက်မှာရာသီဥတုဆိုးဝါးမှုဒဏ်ကိုအခမ်းအနားဆုံးဖြစ်တဲ့မြမပြည်ကစင်ရင်သားတွေရဲ့အခြေအနေကိုဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်
ဘဝဝေးအန်ဒီရဲ့ကြောင့်မြန်မာပြည်ရဲ့အသတင်းထုတ်လုပ်မှု300ရာခိုင်နှုန်းလောက်နှစ်စဉ်ဆုံးရှုံးနေရပါတယ်။ဒါကြောင့်မို့ရာသီဥတုဆိုးဝါးမှုဒဏ်ကိုကာကွယ်နိုင်စွမ်းအနည်းဆုံးနိုင်ငံအနည်းငယ်မှာမြန်မာပြည်လဲပါဝင်နေပါတယ်။အိုးအိမ်ကြခံခြင်းမရှိမှု၊ပညာသင်ကြားရေးချို့တဲ့မှု၊ရေကောင်းရေသားမရရှိမှု၊ရေစိုးစွန်းစနစ်ကင်းမဲ့မှု၊လက်နက်ကင်ပြိပက်ခတ်နဲ့ဆက်ဆက်နေမှုစတဲ့အခြေအနေတွေကိုလေ့လာသုံးသပ်ပြီး ပြည်သူပြည်သားဆင်းရဲတွေရဲ့ဘဝလုံခြုံမှုအခြေအနေကိုစစ်တဲ့စာတမ်းကိုရန်ကုန်အခြေစိုက် MIMU အဖွဲ့နဲ့ HARP အဖွဲ့ကမကြာမီကထုတ်ပြန်လိုက်ပါတယ်။တိုင်းပြည်လူဦးရေ44ရာခိုင်နှုန်းသို့မဟုတ်လူဦးရေ23သန်းနီးပါးဟာအကာအကွယ်မရှိတဲ့ဘဝကိုရောက်နေတယ်လို့ဆိုပါတယ်။လုံခြုံမှုမရှိသူဆင်းရဲသားအများဆုံးဒေသဟာရှမ်းပြည်နယ်နဲ့ဧရာဝတီတိုင်းဒေသကြီးဖြစ်ကြပြီးသူတို့နောက်မှာမန္တလေးတိုင်းချင်းနယ်ရခိုင်ပြည်နယ်မှာလုံခြုံမှုမရှိသူများတယ်လို့ဆိုပါတယ်။ဒီနေရာတွေမှာဘဝဆင်းရဲမှုသက်ဆိုးရှည်လိမ့်မယ်လို့ကမှန်ပါတယ်။ဒီမြို့နယ်တွေမှာလူဦးရေတိတ်သိမှုမရှိတာကြောင့်လာရောက်ရင်းနှီးမြှုပ်နှံမဲ့သူရှားပါနေပါတယ်။ဒါကြောင့်ဒေသခံတွေအတွက်အလုပ်အကိုင်ရဖို့အခွင့်အလမ်းအလွန်နှဲပါတယ
်။အင်အာဝတီမြို့ဝကျွန်းပေါ်ဒေသဟာလူဦးရေအထူးထက်ဆုံးဖြစ်ပြီးရာသီဥတုပြောင်းလဲမှုဒဏ်ကိုအခမ်းအနားဆုံးနယ်မြေဖြစ်ပါတယ်မြမပြည်အလဲပိုင်းချောင်းတွေ့ဒေသမှာတော့ရေအရင်အမြစ်ကိုစီမံခန့်ခွဲနိုင်စွမ်းမရှိတဲ့အတွက်ရိတ်ခါမလုံမလောက်ဖြစ်ရပြီးဆင်းရဲနွမ်းပါနေရပါတယ်မြို့ပြနဲ့ကြေးလက်ကွာခြားမှုကိုလိုက်ပြီးဘဝလုံခြုံမှုအခြေအနေပြောင်းလဲသွားပါတယ်ကြေးရွာ80ရာခိုင်နှုန်းကျော်ဟာလျှက်စစ်မီးကိုမသုံးနိုင်ကြပါဘူးရေကောင်းရေတန့်တောက်သုံးနိုင်သူနဲ့ရေစိုးစွန့်စနစ်သုံးသူဥယေဟာလည်းအလွန်နှဲပါပါတယ်အထက်တန်းကျောင်းသားဥယေမှာလည်းမြို့ဟာကြေးလက်ထက်ပိုများနေပါတယ်ဒါပေမဲ့ကြေးလက်မှာရောမြို့ပြမှာရောတနေရာနဲ့တနေရာမတူကြပါဘူးစင်ရဲသား14ရာခိုင်နှုန်းရှိတဲ့မြို့နယ်25ခုမှာအရသာအဖွဲ့အစည်းတွေကကူညီနေကြရပါတယ
်နေထိုင်တဲ့အိုးအိမ်ပုံစံကိုကြည့်ရင်လုံခြုံမှုမရှိတဲ့စင်ရဲသားဘဝကိုတွေ့နိုင်ပါတယ်မြမပြည်ရဲ့အိမ်တောင်စု၃ဘုံ၃ဘုံနေထိုင်တဲ့အိမ်ယာမှာကျန်းကင်းဟာဝါသို့မဟုတ်မြေကြီးဖြစ်နေပါတယ်။အင်ဂျင်40ရာခိုင်နှုန်းလောက်သာတနည်းသို့မဟုတ်ဝါကိုအမိုးအဖြစ်အသုံးပြုကြပါတယ်။တနည်းဆိုရင်တော့ဝါထရန်ကတနည်းမိုးတဲအိမ်မှာနေတဲ့အိမ်တောင်စုတွေဖြစ်ပါတယ်။ဒီလိုတဲအိမ်တွေဟာလင်းမုန်တိုင်းဒဏ်ရေကြီးတဲ့ဒဏ်ကိုမခံနိုင်ကြပါဘူး။ရခိုင်တိုင်းနဲ့စိုက်ပျိုးရေးလုပ်ကိုင်တဲ့အရာဝတီမကွေးမန္တလေးနဲ့စကိုင်းတိုင်းမှာမြေသားနဲ့ဝါကိုကြံခင်းလုပ်တဲ့တဲအိမ်တွေအများဆုံးရှိတယ်လို့ဆိုပါတယ်။ရာသီဥတုဒဏ်ကိုကြံ့ကြံ့မခံနိုင်တဲ့အိမ်တော်စုဟာအကာအကွယ်ကင်းမဲ့သူတွေဖြစ်ပါတယ်။ဆင်းရဲနွမ်းပါတဲ့သူတို့ဘဝဟာလုံခြုံမှုမရှိတာထင်ရှားပါတယ်
။ရေသုံးဆွဲမှုကိုကြည့်ရင်လည်းဘဝလုံခြုံမှုမရှိတာကိုတွေ့နိုင်ပါတယ်။2014သကောင်စည်ရင်ကိုကြည့်ရင်မြန်မာနိုင်ငံကအိမ်တော်စု25ရာခိုင်နှုန်းဟာအန္တရာယ်ကင်းတဲ့ရေစိုးစွန့်စနစ်မတုံးကြတာတွေ့ရပါတယ်။ကောင်းမွန်တန်ရှင်းတဲ့တောက်ရည်ကိုမရနိုင်တဲ့အိမ်တော်စုက30ရာခိုင်နှုန်းလောက်ရှိပါတယ်။ရခိုင်ပြည်နယ်မှာရေစိုးအန္တရာယ်အများဆုံးရှိပါတယ်။အေယာဝတီ၊ပဲခူးနဲ့ရန်ကုန်တိုင်းတွေမှာလည်းရေကောင်းရေတန့်ရတဲ့နှုန်းအလွန်နှဲပါတယ်။နေရာထိုင်ခင်းဆင်းရဲနွမ်းပါတဲ့အရက်ဒေသမှာရေသုံးဆွဲမှုမတန်ရှင်းတာများပါတယ်။စိုက်ပျိုးရေးတစ်တော့နဲ့ငားလုပ်ငန်းကအလို့သမားတွေဟာဝင်ငွေအ ਨੇ ဆုံးရရှိကြပါတယ်သူတို့ရတဲ့လုခဟာတပြည်လုံးရဲ့ပြမ်းမြဝင်ငွေထက်20ရာခိုင်နှုန်းလောက်နည်းနေပါတယ်ဝင်ငွေဟာစားစရိတ်ဖြစ်လို့အပိုအရှံမရှိသူတွေဖြစ်ပါတယ
်အာဆီယံ10နိုင်ငံမှာမြန်မာစိုက်ပျိုးရေးလုပ်ငန်းဟာအမြတ်အ ਨੇ ဆုံးနဲ့လုခအ ਨੇ ဆုံးဖြစ်ပါတယ်စက်မှုလျာအစ်စ်နှိမ့်ကြပြီးလူလုံအားကိုအားကိုလွန်းလာမှုစိုက်ပျိုးရေးမှာအမြတ်အဆုံးနည်းရတာလို့ဆိုပါတယ်မိခင်နဲ့ကလေးတိဆုံတဲ့နှုံးမှလည်းမြန်မာဟာအာဆီယံဖျားမြနှုံးတဲ့နှစကျော်ပူများပါတယ်။အရာဝတီတိုင်းလက်ပတာခရိုင်နဲ့ချင်းပြည်နယ်မင်းတပ်ခရိုင်မှာဝေကင်းစာကလေးတိဆုံမှုအများဆုံးဖြစ်ပါတယ်။အာဟာရဓာတ်ချို့တဲ့မှုကြောင့်ကြီးထွားမှုတက်နေတဲ့ကလေးဦးရေဟာကျင်းလက်မှာ30နှစ်ရာခိုင်နှုန်းမြို့ပြမှာ20ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။မြန်မာပြည်လူဦးရေ90ရာခိုင်နှုန်းဟာစားတက်မြောက်သူဖြစ်တယ်လို့ဆိုပေမဲ့နေရာဒေသကိုလိုက်ပြီးစာတတ်သူဥယျကွဲပြားချမ်းသာတော့ပါတယ်။ကျောင်းလုံးဝမတက်နိုင်တဲ့မြို့နယ်16နယ်ရှမ်းပြည်မှာရှိပါတယ်။နည်းနည်းကိုင်းပရိပခအထီးကျုံးနဲ့ဆန္ဒပြမှုတွေဖြစ်ပွားတဲ့မြို့နယ်86နယ်မှာလူမှုအဆင့်အတန်းဟာအခြားဒေသတွေနဲ့25ရာခိုင်နှုန်းလောက်နှိမ့်ကျနေတာတွေ့ရတယ်လို့ဆိုပါတယ်။ဒါကြောင့်တိုင်းပြည်တစ်ပြည်အမြဲတမ်းတိုးတက်ဖွံ့ဖြိုးအောင်ကျန်းဆောင်ရာမှာအကာအကွယ်မဲ့ဖြစ်နေတဲ့စင်သားလူတန်းစားကိုအစိုးရကဘယ်လိုဆက်ဆံလဲဆိုတဲ့အပေါ်မှာမူတည်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
သ
င်ခင်ရဲ့မြန်မာရေးတုံးသက်ချက်ပြီးအခုတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော်အေအေနဲ့မြမအစိုးရတပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလောဝမြို့နယ်ကကျေးရွာဒေသခံတွေဘင်္ဂလားဒေ့ရှ်နယ်စပ်ကိုတင်းရှောင်နေရပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အဖွဲ့ရှမ်းပြည်နယ်တောင်ပိုင်းတာဆန်းတန်လွင်မြစ်ကူတံတားအသည့်ပနက်ရက်ခန္ဓာတက်ရောက်ခဲ့တယ်ဆိုတာနဲ့ကယားပြည်နယ်လွိုက်ကောကန္နာဟေဝံပန်းချံမှာဗိုလ်ချုပ်မြင်းစည်းကျေးရုပ်ထုစိုက်ထူလိုက်တဲ့အပေါ်ခရီနီလူငယ်တွေအပါအဝင်တိုင်းသားလူငယ်အဖွဲ့အစည်းတွေရဲ့အမြင့်သဘောထားတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ပလဲဝမြို့နယ်အတွင်းရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာကင်းတလင်းနဲ့ခမောင်းဝကျေးရွာဒေသခံ200ကျော်ဘင်္ဂလားနယ်ဆက်ကိုဒုက္ခသည်တွေအဖြစ်ရခုရက်ပိုင်းအတွင်းရောက်ရှိနေကြပါတယ်။နယ်ဆက်ကိုခေလုံမို့ရောက်ရှိနေတဲ့ကင်းတလင်းနဲ့ခမောင်းဝကျေးရွာတွေကရခိုင်နဲ့ခမီးမိသားစုတွေဟာကလေးတွေနဲ့အမျိုးသမီးတွေအပါအဝင်စုစုပေါင်း200ကျော်ရှိနေပြီးသူတို့အရေးပေါ်စားတောက်ရေးအတွက်ရခိုင်တပ်မတော် AA ကရိတ်ခါထောက်ပံ့ထားတယ်လို့ AA ပြန်ကြားရေးတောင်ခံခိုင်တုခကပြောပါရယ်စစ်ဆောင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘင်ဒရာဘင်ခရိုင်ယုံမော်မြို့နယ်ရမက်ကြီးရွာအနီးမြန်မာဖက်မှရှိနေပြီးနေဆက်ဖြတ်ကျော်ခေလုံမှုစ조사နေကြတယ်လို့အဲ့ဒီနေဆက်မှနေထိုင်သူတွေကပြောပါရယ်အဲ့ဒီလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဝင်ရောက်ခေါ်လုံဖို့စ조사နေတဲ့အတွက်ဘင်္ဂလားအာဏာပိုင်တွေဘက်ကလည်းသူတို့နယ်မြေထဲကိုဝင်မလာနိုင်အောင်နေဆက်တလျှောက်စောင့်ကြည့်မှုတွေရှိနေတယ်လို့လည်းဖေဖော်ဝါရီလ3ရက်နေ့က Technet News တတင်းတပုတ်မှာဖော်ပြထားပါတယ်
ရှမ်းပြည်နယ်ဆောင်ပိုင်းမိုင်းပန်မြို့နယ်တွင်တဆန်းဂရုစိတ်ကတဆန်းတန်လွင်မြစ်ကူးတရတဲ့သင်းထပ်မံတည်ဆောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွန်းတဲ့ဘက်ကနေပနက်ရက်ခန်းနာပြုလုပ်ခဲ့ပါတယ်။ဖေဖော်ဝါရီလ6ရက်နေ့ကတောင်အောင်ဆန်းစုကြည်နဲ့ဘက်ရောက်ရှိလာတာပါ။ထပ်မံတည်ဆောက်မဲ့တရတဲ့ဟာတဆန်းတရဟောင်းရဲ့အောက်ပိုင်းမှာတည်ဆောက်မှာဖြစ်ပြီးတန်ချိန်60ကျော်အထိခန်းနေရရှိပြီးတော့နိုင်ငံတော်ဗန်ဒန်ရေးဘတ်ဂျက်နဲ့တည်ဆောက်သွားမှာဖြစ်ပါတယ်။ပနက်ရက်ချင်းခန်းနာကိုနိုင်ဘက်ကပြုလုပ်ခဲ့ပြီးမိုင်းတုံမြုပ်ကနေရဟယင်နဲ့မိုင်းဆက်ကိုပြန်တန်းရမှာလေရဟယင်ဆက်ချွေးမှုကြောင့်ခေတ္တဆင်းသက်ခဲ့ရပါတယ
်မွန်ပြည်နယ်မှာ2018ခုနှစ်တနှစ်လုံးမှုရစေဝါတံဖိုးချက်တန်း1453တန်းကျော်ဖမ်းဆီးရမိပြီးကြား649ဦးနဲ့မ84ဦးစုစုပေါင်း923ဦးကိုတရားစွဲဆိုခဲ့တဲ့အတွက်ယခင်နှစ်တွေထက်ပုံမှန်မြင့်တက်လာတယ်လို့မွန်ပြည်နယ်ရဲတပ်ဖွဲ့မှူးရုံးကပြည်နယ်ရဲတပ်ဖွဲ့မှူးရုံးဦးစီးရဲမှူးမြင့်ဝင်းကပြောပါတယ်ဖမ်းဆီးရမိတဲ့မှုရစေဝါအမှု434မှုမှာစိတ်ကြွဆေးပြား402မှုဆေးချောက်ဘိန်းစာရွက်ဘိန်းဖြူနဲ့ ice 32မှုရှိခဲ့ပြီးတထုံခရိုင်မှာမှုရစေဝါမှု105မှုမလမြိုင်ခရိုင်မှာ329မှုအထိဖြစ်ပွားခဲ့တယ်လို့ဆိုပါတယ်မွန်ပြည်နယ်အတွင်းမှုရစေဝါနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်မှုများပြားနေပေမဲ့ငကူအခြေအနေထပ်ပေါ်မစိုးရအောင်ထိန်းချုပ်နိုင်တဲ့အခြေအနေမျိုးသာရှိနေတယ်လို့ဖေဖော်ဝါရီလ3ရက်နေ့ကပြုလုပ်တဲ့ဒုတိယအကြိမ်မွန်ပြည်နယ်လွတ်တော်3နှစ်ပြည့်နှစ်ပတ်လည်အခမ်းအနားမှာမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါရယ်မွန်ပြည်နယ်မှာ2019ခုနှစ်ကမှုရအမှု290မှုမှာကြားနယ်မှာစုစုပေါင်း480ဦး2016ခုနှစ်ကမှုရစေဝါ283မှုမှာကြားနယ်မှာစုစုပေါင်း405ဦးတို့ကိုဖမ်းဆီးရမိခဲ့ပါတယ်
။ကရင်ပြည်နယ်မှာအခုလကစပြီးတော့လှိုင်စင်မဲ့မော်တော်ယာဉ်တွေကိုဖမ်းဆီးမဲ့ကောလာဟလသတင်းတွေကြောင့်ဒေသခံလူစုတွေစိုးရိမ်ထိန်းလန့်မှုတွေရှိနေတယ်လို့သွာလာရေးသွဲတချို့အခက်အခဲတွေကြုံလာနေရပါတယ်။လက်ရှိကရင်ပြည်နယ်မှာစီမံချက်နဲ့ပတ်သက်ပြီးဖမ်းဆီးတာမရှိတယ်လို့မြို့ area တွင်းမှာရှိတဲ့ရင်စည်းကမ်းလမ်းစည်းကမ်းလိုက်နာမှုမရှိတဲ့ယာဉ်တွေကိုဒါဖမ်းဆီးတာဖြစ်တယ်လို့ကရင်ပြည်နယ်ရင်ထိန်ရဲရာရှိသူကပြောပါရယ်ကရင်ပြည်နယ်တွင်းကဒေသခံများစုဟာဇင်းနှုံတက်တာတဲ့လှိုင်စင်မဲ့မော်တော်ဆိုင်ကယ်နဲ့ကားတွေကိုတွန်းလာရေးတွက်မိခုနေရတယ်လို့တချို့ကြတော့တိုင်းတားလက်နက်ကန်ဖွဲ့စည်းတွေကထုတ်ပေးတဲ့ယင်ထောက်ခံချက်နဲ့တွန်းလာတာလည်းရှိနေပါတယ်ပြီးကြရလကစတင်ပြီးတော့မွန်ပြည်နယ်မှာလင်းယုံရွက်တရားစီမံချက်နဲ့လှိုင်စင်မဲ့မော်တော်ယာဉ်တွေကိုဖမ်းဆီးရေးယူတာရှိတဲ့အတွက်ကရင်ပြည်နယ်မှာလည်းစီမံချက်နဲ့ဖမ်းဆီးတော့မယ်ဆိုပြီးအခုလိုကောလာဟလသတင်းတွေပြန့်နှံ့နေတာလည်းဖြစ်ပါတယ်
ချင်းပြည်နယ်တောင်ပိုင်းမတူပီမြို့မှာဖေဖော်ဝါရီလ3ရက်နေ့ကတပ်မတော်စစ်ကားအစီးရေတရားခံပြည်မဖက်ကနေရောက်ရှိလာတယ်လို့မတူပီမြို့ဒေသခံတွေကပြောပါတယ်။ယခုလက်ရှိချင်းပြည်နယ်ပလဝမြို့နယ်နဲ့ရခိုင်ပြည်နယ်ဖက်မှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ကိစ္စနဲ့ပတ်သက်ပြီးတပ်အင်အားတိုးချဲ့ဖို့ရောက်ရှိလာတာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်။အစိုးရတပ်မတော်ဟာမတူပီကနေပလဝမြို့နယ်ဖက်ကိုတိုက်အင်အားဖြစ်တင်းနေတာဖြစ်ပြီးအခုလိုစစ်အင်အားတိုးချဲ့လာတာကြောင့်တိုက်ပွဲအချိန်ဟိုမြင့်လာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဒေသခံဂရင်းီလူတို့တွေကန့်ကွက်နေတဲ့ကြားကကယားပြည်နယ်လွိုက်ကော်မြို့ကန္နာဟီဝံပန်းချံမှာဗိုလ်ချုပ်မြင့်စီကျေးရုပ်စိုက်ထူလိုက်တဲ့အပေါ်ဂရင်းီလူငယ်တွေကနေကန့်ကွက်မှုတွေနဲ့ကြုံနေရပါတယ်။ NLD အစိုးရအနေနဲ့တိုင်းသားဒေသအတွင်းဗိုလ်ချုပ်အောင်ဆန်းရုပ်တုကိုသာအလေးပေးစိုက်ထူနေတဲ့အပေါ်တိုင်းသားလူငယ်အဖွဲ့အစည်းတွေကနေဝေဖန်မှုတွေမြင့်တက်လာနေပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
။တိုင်းရင်းသားတွေအနေနဲ့ဒန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွင့်မရသေးခင်ကာလကြာမှာဗိုလ်ချုပ်အောင်ဆန်းကျေးရုပ်လာရောက်စိုက်ထူတာဟာနိုင်ငံရေးအမျက်ထုတ်တာဖြစ်တယ်လို့ကရင်နီပြည်လူငယ်အင်အားစုမှကိုဒီဒီကပြောပါတယ်
။အဲ့ဒီပါတီကောင်ရှိဖို့ကလည်းကျွန်တော်တို့စိတ်တော်စကားပြောချင်တယ်။နောက်တစ်ခုကဂျီယုတ်တို့အတရားမှတိဆောက်သွားတာကိုကျွန်တော်ကကွယ်ရှုတ်ချတယ်ဒီဂျီယုတ်ကိုပြောင်းရွှေ့ပေးဖို့ပေါ့နော်တောင်းဆိုမယ်ပေါ့နော
်အလားတူတအန်းကျောင်းသားနဲ့လူငယ်များဖွဲ့မှလွေလွှာတိုင်းကဘူချုပ်ဂျီယုတ်အစားတိုင်းရင်းသားဒေသအတွက်ဖို့ပြေးရေးတွေကိုလှုပ်ဆောင်သင့်တယ်လို့ပြောပါတယ
်သူတို့ကတိုင်းရင်းသားဒေသများဒီစီမံချက်ကိုလိုက်လုပ်နေတဲ့အချိန်မှာသူတို့လုပ်ရက်တွေကအလူထုတွေရဲ့ဆန္ဒကိုမပါဘဲနဲ့လှုပ်ချင်တာလုပ်ဆိုတဲ့ဟာမျိုးသဘောကတက်ရောက်သွားတယ်ပေါ့အဲ့ဒီဟာဒီလုပ်နေတဲ့အစားဒီတိုင်းရင်းသားဒေသမှာလိုအပ်နေတဲ့ပညာရေးလိုအပ်နေတဲ့တခြားအရေးဆန္ဒတွေမှာလုပ်နေတယ်ဆိုတော့တိုင်းရင်းသားကအခုလက်ရှိအစိုးရတွေကဘယ်လောက်ကြီးခံရမလဲ
ပြည်နယ်တီးတီးမှာဗိုလ်ချုပ်အောင်ဆန်းရုပ်ထုအသင်းအထမလာရောက်ထားရှိတာဟာတိုင်းရင်းသားစည်းလုံးညီညွတ်မှုဖြစ်စေတဲ့အပြင်ကိုလူမျိုးရေးမုန်တိမှုကိုပါဖြစ်ပေါ်စေတယ်လို့မွန်လူငယ်များဆောင်ရမွန်ယူဖိုရမ် MYF အထွေထွေသွင်းရေးမှူးမင်းစာနေဦးကအခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့ဗိုလ်ချုပ်အောင်ဆန်းကိုအကြီးညိုပြတ်စေခြင်းတဲ့သဘောလည်းမဟုတ်ပါဘူးမလေးစားခြင်းတဲ့သဘောမျိုးလည်းမဟုတ်ပါဘူးဒီရုပ်ထုကိုခအချင်းအဖြစ်တိုင်းတာစီလုံးညီညွတ်မှုမရတဲ့အပြင်လူမျိုးတစ်မျိုးနဲ့တစ်မျိုးမုန်တိမှုတွေဖြစ်လာတာတော့အများကြီး
2019ခုနှစ်ဇန်နဝါရီလ31ရက်နေ့မှာဗိုလ်ချုပ်အောင်ဆန်းပုံသူရုပ်ထုမြင်းစည်းကျေးရုပ်ထုကိုလာရောက်ဆိုင်ထုတဲ့အတွက်ကရင်နီပြည်လူငယ်အင်အားစုတွေကနေဂန္နာဟေဝံပန်းချံရှိမှာထိုင်တစ်ပိတ်ပြုလုပ်ပြီးဆန္ဒထုတ်ခဲ့ရမှာခေါင်းဆောင်တွေအပါအဝင်ဆန္ဒထုတ်ဖို့သူ20ဦးကိုငိမ့်စုစီပုံမှန်ဆက်ကိုနဲ့ပြည်내ဆွေးရကနေတရားစွဲဆိုခဲ့ပါတယ်ကရင်နီပြည်လူငယ်အားတွေနေနဲ့ကယားပြည်နယ်ကိုခိတ္တရောက်ရှိလာတဲ့ NLD ပါတီဗဟိုထိပ်ပိုင်းခေါင်းဆောင်တွေကိုပြည်နယ်ဝန်ကြီးချုပ်ရဲ့စီမံခန့်ခွဲမှုလွဲမှားတွေကိုတင်ပြတိုင်ကြားဖို့ကြိုးစားခဲ့ပေမဲ့လည်းမတွေ့ဆုံနိုင်ခဲ့ပါဘူး။ဗိုလ်ချုပ်ကြီးရုပ်ကိုပြည်နယ်အစိုးရဦးစီးဆိုင်ထုတ်ခဲ့တာမဟုတ်ပဲပရဟိတအဖွဲ့အစည်းတွေနဲ့ဒေသခံပြည်သူအချို့ပါဝင်တဲ့ဗိုလ်ချုပ်ကြီးရုပ်ဖိမျောက်ရေးကော်မတီကဥဆောင်ခဲ့တာဖြစ်တယ်လို့လည်းကယားပြည်နယ်အစိုးရကလည်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။
ဆက်ပြီးတော့ပလဝမြို့နယ်ကိုချင်းပြည်နယ်ကနေမခွဲထွက်လို့ဘူးဆိုရင်ခရိုင်အဆင့်တိုးမြင့်ပေးဖို့ခူမီခမီးမျိုးသားပါတီကချင်းပြည်နယ်အစိုးရဝန်ကြီးချုပ်နဲ့လွတ်တော်အုပ်ထားတို့ကိုလိမ့်မှုပြီးတော့အိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပါတယ်။ဘာကြောင့်အခုလိုမျိုးတောင်းဆိုရတာပါလဲ။တခြားခူမီနဲ့ချင်းဖွဲ့စည်းတွေကတော့ဘလို့သဘောထားကြပါသလဲ။အကြောင်းစုံကိုတော့ကိုရောဘတ်ကစုစည်းထားပြီးနိုင်ကွင်းအိမ်ကနေတင်ပြပေးထားပါတယ်
။ချင်းပြည်နယ်ပလဝမြို့နယ်ကိုခရိုင်အဆင့်တိုးမြင့်ပေးဖို့ခူမီခမီးမျိုးရပါတီကတောင်းဆိုခဲ့တာဖြစ်ပါတယ်ခူမီခမီးမျိုးရပါတီရဲ့အိတ်ဖွဲ့ဖွဲ့စားဟာသူတို့ပါတီရဲ့သဘောထားဖြစ်တယ်လို့ပလဝမျိုးခြေဆိုင်ခူမီမျိုးသမီးအဖွဲ့သွေးမှုမှတ်အောင်ဖြူမကပြောပါတယ
်ခရရရဖို့တော့ကျမတို့လည်းစိတ်တင်တော့ချင်တာပေါ့နော်ဒါမဲ့ဒီခုတ်ချက်မဲ့ဆိုတဲ့ဟာတော့ကျမတို့သဘောထားတော့မဟုတ်ဘူးသူတို့ပါတီဆိုင်နေဆိုတော့ပါစီရဲ့သဘောထားပဲဆိုတော့ကျမတို့ကအဲ့လိုပဲခံယူ
လို့လိုက်ရင်းနေသူပလဝခရံရရှိရေးကိုပိုင်အုပ်ချုပ်ခွင့်ရရှိရေးအတွက်နိုင်ငံရင်းနှီးနဲ့နှစ်ပေါင်း80ကျော်ကြိုးပမ်းလာခဲ့တဲ့ပလဝမြို့နယ်ကိုချင်းပြည်နယ်မှာခွဲမဆွဲစေလိုရင်ပလဝရေးကိုဥပက္ခမပြုသင့်တော့ဘူးလို့ခူမီပါတီကနေဇန်နဝါရီလ28ရက်နေ့ကချင်းပြည်နယ်ဆိုရဖွဲ့နဲ့ချင်းပြည်နယ်လွှတ်တော်ကိုအိတ်ဖွဲ့ပေးစာပေးပို့ထားပါတယ်ချင်းတိုးတက်ရေးပါတီသွေးမှုဦးအိုက်စောမြကတော့
ချင်းလူမျိုးချင်းချင်းကြားစိတ်ဝင်ကွဲပြားမှုဖြစ်စေတဲ့ဒီလိုပြောဆိုမျိုးကိုစန့်ကျင်ကန့်ကွက်တယ်လို့ပြောပါရစေ။
ကျွန်တော်တို့ကအဲဒီခွန်မျိုးသားပါတီရဲ့သဘောထားဆိုတာကလည်းဘယ်တော့မှနေခွန်ပြည်သူတွေရဲ့လည်းသဘောထားမဟုတ်ပါဘူးပေါ့။နိုင်ငံရေးပါတီဆိုတာတော့နိုင်ငံရေးတခြားသူစတန်ဒတ်တွေရှိလို့ရနေတာပဲလေ။ကျွန်တော်တို့ CPD အနေနဲ့ကတော့အဲ့လိုမျိုးတတိတခြားချင်းချင်းမှာချင်းလူမျိုးသူတစ်စီးရဲ့တတိတခြားရဲ့တည်မှုကိုတော့ကန့်ကွက်တယ်ဆိုတာမျိုး
။ချင်းမီနယ်လွှတ်တော်ဥက္ကဋ္ဌဦးစုဘွဲကိုဆက်သွယ်မေးမြန်းရမှာတော့သူကအခုလိုပြောပါရစေ။
အခုအိန္ဒိယကရှုပ်ထားတဲ့တင်းမောစစ်ခံကပြည်ပြည်အခုလေ line လေး through အိန္ဒိယနဲ့အာဘလေးဝဇိုရင်ပွီကိုချုပ်ဆက်ချင်ပိုင်းဒါလည်းကတရားနဲ့အခုလုံနေတယ်အဲ့ဒါပြပြက်ရင်တော့အဲ့ဒီနိုင်ငံခြား export import ကိုဘလေးဝမှာလုံမေဆိုလေ AD ကခိုင်းလို့မရတော့ဘူး DC ကပဲခိုင်းအဲ့ဒီချင်ပြရင်တော့ဘလေးဝကသူ့ဟာသူ DC ကနေဆိုသူ့ဟာသူခရိုင်ဖြစ်လာတာပါနော
်လက်ရှိချင်းမြင့်တဲ့ဘက်မှာခရိုင်လေးခုရှိပြီပလဝါနဲ့တီးစိန်မြို့နယ်ကိုခရိုင်စစ်တုံးမြင့်ပေးဖို့ချင်းပြည်နယ်ဆိုရဖွဲ့ကလည်းစီစဉ်သွားမယ်လို့သတင်းထွက်ပေါ်နေပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ချင်းပြည်နယ်ပလဝါမြို့နယ်ကင်းတလင်းနဲ့ခမောင်းဝကျေးရွာကဒေသခံတွေဘင်္ဂလားနယ်စပ်ဖက်ကိုဒုက္ခသည်တွေအဖြစ်တင်းရှောင်ရောက်ရှိနေကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နှင့်အဖွဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်တာဆန်းတန်လွင်မြစ်ကူးတရအတဲ့ပနဲ့ရိုက်အခမ်းအနားတက်ရောက်ခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေဆက်ဒေသတိုင်းရင်သတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။
လာမယ့် February 14ရက်နေ့ဟာ Saint Valentine's Day ဆိုရယ်ချစ်သူများနေ့ဖြစ်ပြီးတော့ကမ္ဘာဒေသအနှံ့အပြားကလူမျိုးဘာသာမရွေးဒီချစ်သူများနေ့မှာပါဝင်ပြီးတော့ဆင်နွှဲကြပါ၏ဒီတော့ VOA ပရိသတ်တွေလေးလိုင်းပေါ်ကနေချစ်သူများနေ့ကိုဆင်နွှဲကြရအောင်ဖိတ်ခေါ်ချင်ပါတယ်ရှင်အချစ်တချင်းလေးတွေကိုနားထောင်ရင်းနဲ့ကိုယ့်ရဲ့ချစ်သူအတွက်လည်းသတင်းစကားလေးတွေပါရင်ချစ်သူများနဲ့ဆွေးနွေးကြပါစို့နော်ကိုချစ်ခင်ရတဲ့မိဘဆွေမျိုးမိတ်ဆွေပေါင်းသင်းကိုယ့်ရဲ့အိမ်နောင်ဘက်ဒါတွေအားလုံးအတွက် Valentine တချင်းလေးတွေလက်ဆောင်ပါခြင်းနဲ့အမတ်တရားစကားလေးတွေပြောခြင်းနဲ့ဆိုတော့ VOA ရဲ့ Facebook စာမျက်နှာမှာပဲဖြစ်ဖြစ် email ကတစ်စင်ပဲဖြစ်ဖြစ်စာရေးပြီးတော့ပို့လိုက်ပါနော် VOA email လိပ်စာက bamis.voanews.com ဖြစ်ပါတယ်Facebook ပရိသတ်တွေကတော့ VOA Bamis News ဆိုတဲ့ VOA မြန်မာပိုင်း Facebook အစာမျက်နှာမှာလာပြီးတော့တည်တောင်းနိုင်ချစ်သူတွေအတွက်အမှတ်တရစကားလေးတွေလာထားနိုင်ပါတယ်။ကိုချစ်တဲ့သူရဲ့နာမည်ကိုတော့ထည့်ပြီးရေးပေးဖို့မမေ့ကြပါနဲ့။ February 6ရက်တောက်ကြနေနောက်ဆုံးထားပြီးတော့ပို့ပေးကြပါရှင်။အားလုံးအတွက်ချစ်ချင်းရင်နဲ့တင်းပြန်ထုံပါစေ
။ February 14ချစ်သူများနေ့အမီတေးသချင်းတောင်းဖို့နဲ့အမှတ်တရစကားတွေပေးပို့ဖို့အချိန်မီဆက်သွယ်ကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါရရှင်အခုအစည်းအဝေးတွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါရှင
်အမေရိကန်အောက်လွှတ်တော်မှာလူများစုဖြစ်လာတဲ့ဒီမိုကရက်တွေကဦးဆောင်ပြီးသမ္မတဒေါ်နယ်ထရန့်ရဲ့ဗန်ဒါရင်းနဲ့စီးပွားရေးလုပ်ငန်းတွေကိုစုံစမ်းမဲ့အစီအစဉ်ပေါ်သမ္မတကပြင်းပြင်းထန်ထန်တုံ့ပြန်ဝေဖန်လိုက်ပါတယ်2016သမ္မတရွေးကောက်ပွဲမှာရုရှားနဲ့ပတ်သက်ဆွေးနွေးမှုတစ်ခုမှမတွေ့ရတာကိုအခုခါသူ့ရဲ့ဗန်ဒါရင်းနဲ့ကိုရီးကူရာကိစ္စတွေမှာပါစုံစမ်းဖို့လုပ်နေတယ်ဆိုပြီးအောက်လွှတ်တော်ထောင်လိုင်းရေးကော်မတီဥက္ကဋ္ဌအဒန်ရှစ်ကိုသမ္မတကဒီနေ့ပဲ Twitter လူမှုကွန်ရက်ကနေဝေဖန်လိုက်တာပါသမရရဲ့ဗန္ဒါရေးအကျိုးစီးပွားတွေဟာသူ့ရဲ့မူဝါဒရေးအရဆုံးဖြတ်ချက်တွေနဲ့လောရက်တွေကိုတွန်းအားဖြစ်စေခဲ့သလားဆိုတာတွေကိုတော့ပြီးခဲ့တဲ့လကစားလို့အောက်လွှတ်တော်မှာလူများစုဖြစ်ထိန်းချုပ်လိုက်တဲ့ဒီမိုကရက်တစ်ဦးဆောင်တဲ့လွှတ်တော်ရေးရာကော်မတီတွေကစတင်စုံစမ်းမှုကြိုးပမ်းနေကြတာပါဗင်နီဇွဲလားနိုင်ငံကိုအမေရိကန်နဲ့ပြည်ပနိုင်ငံတွေကလူသားချင်းစာနာမှုအကူအညီတင်ပို့မှုတွေကိုတားမြစ်ဖို့အဓိကနယ်စပ်တစ်ခုကိုစစ်သားတွေကပိတ်ဆို့တားမြစ်လိုက်ပါတယ်ဗင်နီဇွဲလားနဲ့ကိုလံဘီယာနိုင်ငံခြားနယ်စပ်တရားအလင်မှာကြီးမားတဲ့လင်းမော်ရောင်ရေတင်ကားစင်းနဲ့အပြည့်ရောင်ကုန်သစ်တားကြီးနှလုံးကိုချပြီးပိတ်ဆို့ထားလိုက်တယ်လို့ကင်းလဲစောင့်ချက်နေတဲ့လက်နက်ကင်တပ်ဖွဲ့တွေလည်းနယ်စပ်ဖြတ်ကူးဖို့ကြိုးပမ်းသူတွေကိုနောက်လက်ပြန်ခိုင်းနေပါတယ်အငင်းပွားစရာတွေကြုံနေရတဲ့မြန်မာနိုင်ငံရဲ့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေကိုပြင်ဆင်ရေးလွှတ်တော်မှာစတင်ကြိုးပမ်းနေတဲ့အပေါ်ကုလသမဂ္ဂလူ့ခွင့်ရေးထုတ်ကူစရာကကြိုဆိုလိုက်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ဖွဲ့စည်းမဲ့အစီအစဉ်ကိုလွှတ်တော်ကမဲခွဲအတည်ပြုလိုက်တဲ့ဟာမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်မျှော်လင့်ထားတဲ့အပြည့်သဘောဆောင်ဖြစ်ထွန်းမှုတစ်ခုဖြစ်တဲ့အကြောင်းလူ့ခွင့်ရေးထုတ်ကူစရာရန်ရင်းလီကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ
သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voidet Zonic ဖြစ်ပါတယ်။ဒီကနေ့ညပိုင်း VOE မြန်မာဘာသာအစီအစဉ်တွေကို line to meter 1925နဲ့32တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများဆင်အောင်ပါ။
This program has come to you from the Voice of America, Washington.